Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင် VOA မြန်မာပိုင်းစီစဉ်ရေ2020ပြည့်နှစ်မတ်လ29ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုစတင်နေပါပြီ။အခုအရင်ဆုံးထိတ်တန့်ရောက်သတင်းတွေကိုကျွန်မတင်ကြီးထိုက်ပြောပြပေးမှာပါ။ American ပြည်တော်စုအတွင်းကိုရိုနာဗိုင်းရပ်စ်အဆိုးရွားဆုံးကူးစက်ပြန့်နှံ့နေရာနယူးယောက်ပြည်နယ်နဲ့ဆက်ဆက် area တွေကိုအဝေးအထွက်ပိတ်ဖို့စဉ်စားသုံးသပ်နေတယ်လို့ American သမ္မတဒေါ်နယ်ထရန့်ကစနေနေ့နေကင်းပိုင်းမှာပြောပါတယ်
I just spoke with Ron DeSantis. We're thinking about certain things. Some people would like to see New York quarantine because it's a hot spot. New York
American ပြည်တော်စုတွင်းကတခြားဒေသတွေကိုဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကာကွယ်ဖို့အတွက် New York, New Jersey နဲ့ Connecticut ပြည်နယ်တွေကဒေသတချို့လိုပါနိုင်တယ်လို့သမ္မတကပြောဆိုသွားတာပါ။တချိန်တည်းမှာပဲသမ္မတထရန့်ကဗာဂျီးနီးယားပြည်နယ်နော့ဖော့ကရေဓာတ်ဆေးရုံတင်ပေါ်ကိုစနေနေ့မှာနယူးယောက်ကိုဆေးလွတ်လိုက်ပါပြီ။ကိုရိုနာဗိုင်းရပ်စ်ကပ္ပကပ်ရောဂါတန်အကြီးအကျယ်ခံစားနေရတဲ့နယူးယောက်ပြည်နယ်တွင်ကျန်းမာရေးဆောင်ရှောက်မှုမှာကူညီဆောင်ရွက်ဖို့ဖြစ်ပါတယ်။အမေရိကန်ပြည်တော်စုအတွင်းကိုရိုနာဗိုင်းရပ်စ်အများဆုံးကူးစက်ပြန့်နှံ့ရာနယူးယောက်မှာကူးစက်ခံလူနာပေါင်းစနေနေ့က 28,000 နီးပါးရှိနေပါတယ်။ရေဓာတ်ဆေးရုံတင်ပေါ် USNS Comfort ကနယူးယောက်ကိုတနင်္လာနေ့မှာဆက်ရောက်ဖို့ရှိပြီး COVID-19 လူနာမဟုတ်သူတွေအတွက်ဂရင်းတစ်ထောင်ကျော်လက်ခံနိုင်မှာဖြစ်တယ်လို့နောက်ထပ်လိုအပ်ရင်လည်းဂရင်းတွေထပ်မံတိုးချက်နိုင်မှာဖြစ်တာကြောင့်ကျန်းမာရေးဝန်ထမ်းတွေအနေနဲ့ကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးအတွက်ပိုပြီးဆောင်ရွက်နိုင်မှာဖြစ်ပါတယ်အမေရိကန်စံတော်ချိန်စနေနေ့နေကင်းပိုင်းအထိအမေရိကန်ပြည်ထောင်စုအတွင်းဗိုင်းရပ်စ်ကူးစက်ခံထားရသူပေါင်းက3,200နီးပါးနဲ့ကမ္ဘာပေါ်မှာဗိုင်းရပ်စ်ကူးစက်ခံရမှုအများဆုံးနိုင်ငံအဖြစ်ရပ်တည်နေပါတယ်။ကမ္ဘာပေါ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုကြောင့်သေဆုံးရသူ3,000ကျော်မှာ3ပုံ2ပုံကဥရောပကဖြစ်တယ်လို့စနေနေ့ကထုတ်လိုက်တဲ့ AFP သတင်းအေဂျင်စီရဲ့စာရင်းမှာဖော်ပြပါတယ်။စနေနေ့ကအထိသေဆုံးသူစုစုပေါင်း3,300ယောက်ထဲမှာ21,334ဦးကဥရောပကဖြစ်ပါတယ်။အီတလီနိုင်ငံကသေဆုံးသူ1,023ဦးနဲ့အများဆုံးဖြစ်ပြီးစပိန်နိုင်ငံကတော့သေဆုံးသူ9,690နဲ့ဒုတိယနေရာမှာရှိနေပါတယ်။ပြင်သစ်နိုင်ငံမှာတော့စနေနေ့ကကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုကြောင့်လူ319ဦးသေဆုံးခဲ့ရပြီးစုစုပေါင်းသေဆုံးသူဟာ2,314ဦးကိုရောက်ရှိသွားပါတယ်။စနေနေ့အထိပြင်သစ်မှာဗိုင်းရပ်စ်ကူးစက်ခံထားရသူပေါင်းက38,595ဦးရှိနေပါတယ်ရှင်။မြန်မာနိုင်ငံမှာတော့ COVID-19 ကူးစက်ခံထားရသူစနေနေ့အထိ10ဦးရှိထားပြီးဒီထဲက9ဦးရဲ့ကျန်းမာရေးအခြေအနေကတိုးတက်လာတယ်လို့အစိုးရကသတင်းထုတ်ပါတယ်။စနေနေ့မှာစောင့်ကြည့်လူနာ55ဦးရှိပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ခံအတည်ပြုလူနာတွေကတော့ချင်းပြည်နယ်တီးတိမ်မှာ2ဦး၊ရန်ကုန်မြို့ဝေဘာကီအထူးကူဆေးရုံမှာ4ဦး၊မန္တလေးမြို့ကန်တော်နဒီဆေးရုံမှာ2ဦး၊နေပြည်တော်ပြည်သူ့ဆေးရုံကြီးမှာ2ဦးစုစုပေါင်း9ဦးရဲ့အခြေအနေကသက်တာကောင်းမွန်တယ်လို့အစိုးရကပြောတာပါ။ကျန်တဲ့ COVID-19 ကူးစက်ခံအတည်ပြုလူနာ2ဦးကိုတော့ဝေဘာကီအထူးကူဆေးရုံကြီးရဲ့သူကျမခံမှာတိကျထားကုသပေးနေတယ်လို့လဲကျန်းမာရေးနဲ့အာကစားဝန်ကြီးဌာနထုတ်ပြန်ချက်ကဖော်ပြပါတယ်။ဒီ COVID-19 ကူးစက်ခံလူနာ10ဦးနဲ့အနီးကပ်ထိတွေ့ဆက်ဆက်မှုရှိခဲ့သူတွေကိုဖော်ထုတ်ပြီးလဲအသွားအလာတားမြစ်စောင့်ကြည့်နေပါတယ်ရှင်။ကိုရိုနာဗိုင်းရပ်စ်ကပ္ပကပ်ရောဂါကာလအတွင်းစံပြန်လဲတင်ပို့ရောင်းချနိုင်ရေး BNN ကပြန်သုံးသပ်နေပါတယ်။ကမ္ဘာပေါ်မှာတတိယမြောက်စံတင်ပို့မှုအများဆုံးဗီယက်နမ်နိုင်ငံကစံရောင်းချရေးစာချုပ်တစ်တွေချုပ်ဖို့ဆိုင်းငံ့မယ်လို့အင်ကာနီမှာကြေညာပြီးနောက်ရက်ပိုင်းအကြာမှာစံရောင်းဖို့ပြန်ပြီးတော့သုံးသပ်တာပါကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုလျှော့ချနိုင်ရေးအတွက်ပြည်သူတွေအိမ်မှာပဲနေဖို့နိုင်ငံတွင်းရိတ်ခါဖူလုံရေးကိုပဲအဓိကထားတဲ့ဗီယက်နမ်မှာပြည်တွင်းစံဖူလုံမှုရှိတယ်လို့ကုမ္ပဏီတွေကပြောဆိုထားတာနဲ့အတူပဲအာဏာပိုင်တို့ကစံပြန်ရောင်းဖို့ချင့်ချိန်နေတာဖြစ်ပါတယ်ဒေသဆိုင်ရာအနာပိုင်တွေနဲ့စံပို့တဲ့ကုမ္ပဏီတွေကိုပူးပေါင်းဖွဲ့စည်းပြီးနိုင်ငံတွင်းမှာစံတူလောင်ထားရှိမှုစံတင်ပို့မှုတွေကိုစမ်းစစ်မယ်လို့အစိုးရက website မှာဖော်ပြပါတယ် ပြည်တွင်းစားသုံးမှုထက်ပိုရှန်နေတာကြောင့်ပြည်ပကိုစံတင်ဖို့ရောင်းချလို့ရတယ်လို့ BNN စစ်နယ်ရိတ်ခါဆိုင်ရာအဖွဲ့ကလည်းပြောဆိုထားပါတယ်။စိုက်ပျိုးရေးဘာသာရပ်ဆိုင်ရာပေါမောက်ခဘိုးထရွန်ရှင်ကလည်းဒါကိုသဘောတူပါတယ်။BNN အနေနဲ့ပြည်တွင်းစားသုံးမှုလုံလောက်တဲ့အပြင်ပြည်ပကိုစံတန်ချိန်သုံးသန်းတင်ပို့နိုင်တယ်လို့သူကထောက်ပြပါတယ်။စံတင်ပို့မှုပိတ်ပင်လိုက်ရင်တော့စံစဘာထုတ်လုပ်မှုဂွင်းဆက်ကြီးတစ်ခုလုံးအပေါ်မှာဆိုးကျိုးတက်ရောက်နိုင်ပြီးထုတ်လုပ်မှုဘိုင်းမှာလည်းထိခိုက်သွားနိုင်တဲ့အခြေအနေရှိနေတာပါရှင်။COVID-19 ကပ္ပကရောဂါပေးကြောင့်နိုင်ငံတွေကြားအဝင်အထွက်ကန့်သတ်ပိတ်ပင်မှုတွေကြောင့်အင်ဒိုနီးရှားနိုင်ငံမှာပိတ်မိနေတဲ့နိုင်ငံခြားသား3500လောက်အတွက်လူဝင်မှုကြီးကြပ်ရေးဌာနကအရေးပေါ်နေထိုင်ခွင့်တွေထုတ်ပေးထားရပါတယ်။ဒီထဲကအများစုကတော့ဘာလီကျွန်းမှာဖြစ်ပါတယ်။အရှေ့တောင်အာရှနိုင်ငံတွေကိုခီးလှည့်ဖို့အစီအစဉ်နဲ့လာအိုကနေတဆင့်မတ်လ16ရက်နေ့မှာအင်ဒိုနီးရှားနိုင်ငံဘာလီကျွန်းကိုရောက်လာတဲ့ဗြိတိန်နိုင်ငံသားမတ်ဂီလ်ဘတ်ကတော့အခုချိန်ထိဌာနေမပြောင်းနိုင်သေးပါဘူး။အင်ဒိုနီးရှားကနေဗီယက်နမ်ကိုသွားဖို့အစီအစဉ်ကလည်းဗီယက်နမ်ဘက်ကလေကြောင်းခီးစဉ်တွေကိုနိုင်ငံခြားသားအဝင်ရောပိတ်လိုက်တာကြောင့်ပြတ်သွားပါတယ်။ဒါနဲ့ပဲစနေနေ့မှာဗြိတိန်ကိုပြန်ဖို့လေရင်လက်မှတ်ဝဲခဲ့ပြီးမယ်လို့လည်းလေရင်ထွက်ဖို့နှစ်ရက်လိုမှာလေကြောင်းခီးစဉ်ရပ်လိုက်တာကြောင့်ဘာလီမှာပဲတောင့်တင်နေတာပါ။ကဘာလက်ခီးတဲ့ဒီအလားများရာဘာလီကျွန်းမှာမတ်လိုပဲတခြားနိုင်ငံကလူတွေလည်းအများအပြားရှိနေပါတယ်။အင်ဒိုနီးရှားမှာပိတ်မိနေတဲ့နိုင်ငံသားခီးသွားတွေအတွက်နိုင်ငံတွင်းနေထိုင်ခွင့်ရဖို့အစိုးရဘက်ကစီစဉ်ပေးနေပေမဲ့လို့လည်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံရရင်နိုင်ငံရဲ့ခြားမှာအခက်တွေမဲ့အရေးကိုစိုးရိမ်နေကြပါတယ်ရှင်။
American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00ကနေ9:00အထိဘိုင်းဒိုမီတာ24 kHz 12.13 ဘိုင်းဒိုမီတာ40 kHz 9.13ဘိုင်းဒိုမီတာ51 kHz 5805နဲ့ဘိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်ကျွန်တော်ရဲမထုံပါတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်ခင်ဗျာတရုတ်နိုင်ငံကနေလစ်ထုတ်လိုက်တဲ့ American သတင်းတောက်3ကိုထိုင်ဝမ်ကနေသတင်းရယူအလုပ်လုပ်ကင်ဖို့ထိုင်ဝမ်နိုင်ငံသားဝန်ကြီး Joseph Wu ကဖိတ်ခေါ်လိုက်ပါတယ်။ American သတင်းဌာန The Wall Street Journal ရဲ့သတင်းတောက်တွေဖြစ်တဲ့ Julie Warner, Su Wu နဲ့ Stephanie Yan တို့ရဲ့သတင်းတောက်လုပ်ပိုင်ခွင့်တွေကိုရုတ်သိမ်းလိုက်တဲ့အကြောင်းတရုတ်နိုင်ငံကစနေနေ့ကကြေညာပြီးမှထိုင်ဝမ်နိုင်ငံသားဝန်ကြီး Wu ကအခုလိုဖိတ်ခေါ်လိုက်တာပါ။ပြီးခဲ့တဲ့အပတ်တုန်းကလည်း The Wall Street JournalThe Washington Post နဲ့ The New York Times ကသတင်းတောက်တွေကိုတူအာနာပိုင်တွေကတိုက်ပီးကနှင်ထုတ်ခဲ့ပါရယ်အလားတူ Time Magazine နဲ့ VOA American သတင်းဌာနကိုလည်းတူနိုင်ငံအတွင်းအလုပ်လုပ်ကင်နေတဲ့သတင်းအချက်အလက်အသေးစိတ်ကိုတူအစိုးရကိုပေးအပ်ဖို့ကိုအမိန့်ပေးထားပါရယ် American တို့ကတူအစိုးရမီဒီယာတွေကိုကန့်သတ်ချက်တွေချမှတ်ခဲ့တာကြောင့်အခုလိုလက်တုံ့ပြန်တာဖြစ်တယ်လို့တူအစိုးရကစနေနေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါရှိပါရယ်အကြတဲ့ကAmerican အစိုးရကတူမီဒီယာဖွဲ့၅ဖွဲ့ကိုပြပအစိုးရအတွက်အလုပ်လုပ်နေတဲ့အဖွဲ့တွေအဖြစ်သတ်မှတ်ခဲ့ပြီးဝန်ထမ်းဥယျာဉ်ကိုကန့်သတ်ခဲ့ပါတယ်ခင်ဗျာ။နိုင်ငံတွင်းဆက်ရှိနှစ်ကြာပြည်ပကအဆုံးသတ်ဖို့အရေးဆွေးနွေးဖို့အာဖဂန်နစ္စတန်အစိုးရကအဆိုပြုတဲ့စစ်ဆန်ရေးနိုင်ရေးအဖွဲ့ကိုတာလီဘန်ဖွဲ့ကလက်မခံပဲပယ်ချလိုက်ပါတယ်။အာဖဂန်အစိုးရဟာလတော်ကြာနှောင့်နှေးခဲ့ပြီးတဲ့နောက်အဖွဲ့ဝင်အမျိုးသမီး9ဦးပါတဲ့17ရောက်ပါစစ်ဆန်ရေးနိုင်ရေးအဖွဲ့ကိုစာတပ်ပိလိကကျင်းပခဲ့တာပါ။တာလီဘန်အဖွဲ့ဖွဲ့တွေကအာဖဂန်ဆွေးရတက်တွေကိုနိုင်ငံရဲ့မြောက်ပိုင်းမှာဇက်တိုက်ဆိုသလိုထိုးစစ်တွေဆင်နွှဲတိုက်ခိုက်နေချိန်မှာပဲအခုလိုပြချလိုက်တာလည်းဖြစ်ပါတယ်။အာဖဂန်နစ္စတန်မြို့တော်ကဘူးနဲ့နိုင်ငံနောက်ပိုင်းကဟီရတ်မြို့တွေမှာတော့ COVID-19 ရောဂါကူးစက်နေတာကြောင့်အဝင်အထွက်တွေကိုတစ်စိတ်တစ်ပိုင်းပိတ်ပင်ထားပါတယ်။တာလီဘန်အဖွဲ့ရဲ့ပြောခွင့်ရဇိုင်ဘူလ်ဟူလာမူဂျာဟစ်ကအာဖဂန်ဆွေးရရဲ့စစ်ဆန်ရေးအဖွဲ့ဟာအားလုံးကိုကုစားမပြုကြောင်းဒါကြောင့်ရရှိထားတဲ့သဘောတူညီချက်နဲ့မကိုက်ညီသလိုချမှတ်ထားတဲ့မူတွေကိုချိုးဖောက်တာဖြစ်ကြောင်းစနေနေ့ကပြောပါရယ်။ American နဲ့ Taliban တို့ပြီးခဲ့တဲ့လကလက်မှတ်ရေးထိုးခဲ့တဲ့သဘောတူညီချက်မှာအပြစ်ခတ်ရဲစဲနိုင်ဖို့အရေး Taliban တို့အနေနဲ့ Afghan ဆွေးရနဲ့ဆွေးနွေးပွဲတွေပြန်ဆက်ရမယ်လို့ပါရှိပါရယ်။ပြန်လည်အနေနဲ့14လအတွင်း American တပ်တွေရုတ်သိမ်းထွက်ခွာရမယ်လို့သဘောတူထားပါရယ်ခင်ဗျာ။ဥရောပနိုင်ငံတွေမှာ Corona Virus ကရောဂါဖြစ်ပွားနေတဲ့အတွက်မိသားစုတွေအိမ်ထဲမှာနေကြရတဲ့နောက်ွယ်မှာအိမ်တွင်းအကျဖက်မှုတွေပိုများလာနိုင်တယ်ဆိုပြီးစိုးရိမ်မှုတွေထွက်ပေါ်နေရမှာမြို့သီးတချို့အတွက်အိမ်မာနေတာကအိမ်တွင်းအကျဖက်မှုနဲ့ပိုပြီးရင်ဆိုင်ရနိုင်ခြေရှိကြောင်းဂျာမနီနိုင်ငံကအမျိုးသမီးများအကူအညီပေးရတဲ့လက်သိမ့်ဆွေးနွေးရေးစင်တာ BFF ကတတိပေးလိုက်ပါတယ် လူမှုအတိုင်းဝိုင်းနဲ့တိကျခွဲခြားနေထိုင်ရတာကြောင့်ဖြစ်ပေါ်တဲ့စိတ်ဖိစီးမှုတွေကြောင့်လူသပီးတွေနဲ့ကလေးငယ်တွေပေါ်အိမ်တွင်းအကြဖတ်မှုနဲ့လိင်ပန်းဆိုင်ရာအကြဖတ်မှုတွေပုံများလာနိုင်တယ်လို့ BFF ဖက်ကသတိပေးလိုက်တာပါအချိန်ကလေးကအိမ်တွင်းအကြဖတ်ပြဿနာရှိတဲ့အိမ်တော်စုတွေမှာဒီပြဿနာနဲ့ရင်ဆိုင်ရဖို့အခွင့်အလမ်းပုံများတယ်လို့လည်းဆိုပါတယ်ဒါအပြင်ကာယယောဂါကြောင့်အလုံးလက်မဲ့ပြဿနာဝေးကြီးပြဿနာစတဲ့အချက်တွေကလည်းမိသားစုတွေသဘောထားကွဲလွဲမှုပဋိပက္ခတွေကိုပိုတိုးစေနိုင်တယ်လို့ဆိုပါတယ်ကိုရိုနာဗိုင်းရပ်စ်စတင်ပြပွားခဲ့တဲ့တရုတ်နိုင်ငံမှာတည်ပတ်ပေါင်းများစွာကြောင်းလူတွေအိမ်ထဲမှာနေခဲ့ကြတဲ့အတွက်အိမ်တွင်းကြံဖက်မှုတုံးစတိုးလာတယ်လို့တရုတ်အမျိုးသမီးများအခွင့်အရေးလှုပ်ရှားမှုအဖွဲ့ကပြောပါတယ်ခင်ဗျ။ထင်ရှားတဲ့လူခွင့်ရေးလှုပ်ရှားသူကောင်းဆောင်တူဖြစ်တဲ့ American Korean Founder G. Joseph Lurie ဟာတောက်ကြနေကကွယ်လွန်သွားတယ်လို့သူ့မိသားစုကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အသက်68နှစ်အရွယ်မှာကွယ်လွန်သွားတဲ့ Founder G. Lurie ဟာလူခွင့်ရေးတက်ကြွလှုပ်ရှားသူ Martin Luther King Jr. ကိုအဓိကအကူအညီပေးခဲ့သူတူဖြစ်တယ်လို့တောင်ပိုင်း Korean ကောင်းဆောင်ပန်ဂျီလာကန် SCLC အဖွဲ့ကိုတွဲပတ်တည်ထောင်ပြီးလူမျိုးရေးခွဲခြားမှုကိုစတင်ခဲ့တဲ့တူလည်းဖြစ်ပါတယ်။သူဟာ SCLC ကို1998ခုနှစ်အထိဆက်စပ်နေတဲ့စုကြာဦးဆောင်ခဲ့ပြီးလူမျိုးရေးကွဲခြားတဲ့စနစ်အောက်ကတောင်အာဖရိကနိုင်ငံနဲ့ကုန်သွယ်မှုတွေမလုပ်ဖို့တားဆီးခဲ့သူလည်းဖြစ်ပါတယ်။လူခွင့်ရေးလှုပ်ရှားသူပေါင်းဆောင်သူအဖြစ်သတ်မှတ်ခံရတဲ့ဖုန်းတော်ကြီးလော်ရီကို Barack Barack Obama ကအယက်သားတွေကိုချီးမြှင့်တဲ့အမေရိကန်နိုင်ငံရဲ့အမြင့်ဆုံးဆုတတိယတစ်ခုဖြစ်တဲ့ Presidential Medal of Freedom ဆုတတိယကို2009ခုနှစ်မှာချီးမြှင့်ခဲ့ပါတယ်။ဟုတ်တယ်ကြီးလော်ရီဟာအကြီးစားကြီးပြီးနောက်မှာလဲစီးရဲမွတ်တီဘူးတိုက်ဖြက်ရေးလူမျိုးရေးခွဲခြားမှုနဲ့စစ်ပွဲတွေအဆုံးသတ်ရေးကိစ္စတွေမှာပါဝင်လှစားခဲ့ပါတယ်။စီဂျိတ်ကန်ဆာဖြစ်ဖို့သူဘုန်းတော်ကြီးလော်ရီဟာအတ္တလန္တာပြည်နယ်နေမှာ96ပါးယောဂနဲ့တည်ဆုံးခဲ့တာဖြစ်တယ်လို့မိသားစုကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။ဒီနေ့ကနေနေမတဲ့နောက်ဆုံးရသတင်းတွေနားဆင်ပြီးမှာတော့သတင်းတော်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။အကြောင်းမျိုးမျိုးနဲ့နိုင်ငံတွင်းမှာကြာရှိနေတဲ့နိုင်ငံသားသားတွေနဲ့ပတ်သက်ပြီးတိကျတဲ့စနစ်တစ်ခုနဲ့ထိမ့်သိမ်းဆုံးရှော့ဖို့လိုအပ်နေတဲ့အပြင်ယောဂါကာကွယ်မှုဘိုင်းမှာလည်းရေရှည်လှုပ်ဆောင်နိုင်တဲ့အစီအစဉ်တစ်ခုကိုအသေးချာပြင်ဆင်ထားဖို့လိုအပ်နေပြီလို့ထောက်ပြမှုရှိနေပါတယ်။ဘလို့လိုအပ်ချက်တွေရှိနေသလဲဆိုတာကိုပြောပြပေးကြပါမယ်။နိုင်ငံတွင်းပိတ်မိနေတဲ့နိုင်ငံသားတွေရှိနေပြီးဒီထဲမှာဒီယောဂနှုံမြင့်တက်နေတဲ့နိုင်ငံကသူတွေပါပါဝင်နေပါတယ်။ဒီကြံရှိနေတဲ့နိုင်ငံသားတွေနဲ့ပတ်သက်ပြီးဟိုတယ်နဲ့ခရီးသွားဝင်ကြီးဌာနဘက်ကဘာညွန်ကြားချက်မှထုတ်ပြန်ပြောဆိုတာမရှိသလိုယောဂကာကွယ်ရေးနဲ့ပတ်သက်ပြီးတော့လည်းတိတိကျကျဘယ်လိုဆောင်ရွက်မလဲဆိုတာထုတ်ပြန်ပြောဆိုထားခြင်းမရှိဘူးလို့ဟိုတယ်လုပ်ငန်းရှင်များအသင်းနိုင်ရကဥတက်လွင်တို့ကပြောပါတယ်။
အဲ့တော့အဆုံးဆုံးဖြစ်နေတဲ့နိုင်ငံတွေထဲမှာပါတဲ့စပိန်လူမျိုးတွေပေါ့စပိန်တွေလည်းတချို့ကြံနေတယ်ပေါ့ဟိုတို့ကဒီစီဇန်ချင်းဆိုလာတဲ့အချိန်မှာပြည့်ရဲဆိုတာလည်းနှစ်ပတ်သုံးပတ်လောက်လာနေလေးရှိတဲ့လူမျိုးတွေပေါ့အခုနှစ်ပတ်လောက်ရှိပြီဒီမှာပြန်လို့လည်းမရတော့ဘူးဆိုတော့တို့ကလည်းအဲဒီမှာပဲနေမယ်ပေါ့ဒီမဲ့ဆိုကျွန်တော်တို့ကတော့စောင့်ကြည့်ရမှာပေါ့ဒီပြည်သူတို့နဲ့လိုက်တဲ့ guide တွေအားသာဒါရေးကြည့်သွားပြီနောက်အဲ့လိုပဲပေါ့ hotel တွေမှာရှိတဲ့ဝန်ထမ်းတွေကလည်းအဲ့လိုပေါ့ပြည်ပြည်ပြည်တော်ပြန်နေနိုင်ငံသားတွေကိုဟိုတို့ကအဲ့ခံမှာ stop လို့အမောင်းကြောက်လာတယ်ဟိုတယ်ကြီးဆိုရင်ထွက်ကုန်ကြတယ်ပြေးကုန်အဲ့ခါကျတော့လောကကန်ရတော့ခက်တာပေါ့သူတို့အတွက်ကိုကျွန်တော်ကဘလို့ဘာမှကန်ချက်ပေးမလဲ guarantee ဟိုလောက်တာတခုလည်းမဟုတ်တော့ဘူးပေါ့သူတို့အတွက် insurer ဖြစ်စီမဲ့ကာကွယ်ရေးနဲ့ပတ်သက်တဲ့ whistle ပဲဖြစ်ဖြစ်စီမံလေးတွေတော့တက်မှရုံကြီးထားတာနဲ့ညှိနှိုင်းပြီးတော့လုပ်ပြန်လို့ချက်ပါတယ်အဲ့လိုမဖြစ်တော့ကျွန်တော်ကသူတို့ကမှတစ်ဖြင့် carrier ဖြစ်သွားပြီးတော့သူတို့မိသားစုတွေအိမ်တွေပါအကုန်လုံးပြန်သွားရင်တော့ပူဆိုးမယ်အဲ့ဒါကိုတော့ကျွန်တော်ကအဓိကတောင်းကြည့်ရတဲ့လို့ရှိပါတယ်
ပြည်တော်မပြောင်းနိုင်သေးတဲ့နိုင်ငံသားတွေနဲ့ပတ်သက်လို့စောင့်ကြည့်နေတဲ့အပိုင်းကိုသက်ဆိုင်ရာဟိုတယ်တွေကပဲလှုပ်ဆောင်နေရတယ်လို့သူကပြောပါတယ်။နိုင်ငံရင်းဝင်ရောက်လာဖို့ကိုလုံးဝပိတ်ပင်ထားတာမရှိသေးတာမို့နိုင်ငံအချို့ကတော့ဝင်ရောက်လာစေရှိနေပါတယ်။ဒါကြောင့်ဒီယောဂါကာကွယ်ရေးဘိုင်းနဲ့ပတ်သက်လို့တိကျတဲ့ညွှန်ကြားချက်အစီအစဉ်တွေကိုသူကလိုလားနေတာပါ။
ဟိုတက်ဆိုင်ရာတိုင်းနေသားကြီးတွေမှာအဓိကလောရသူတို့မှာဒီ centralized ဆိုတဲ့ကြောင့်သူတို့မှာပုံပြီးအာဏာတည်ရပေါ့အဲဥဆောင်နိုင်တဲ့ capacity နဲ့ဥပေါင်းနိုင်တဲ့ efficiency ရှိဖို့အရေးကြီးသွားပြီပေါ့နော်ဟို lockdown အခြေအနေမဟုတ်သေးပေမဲ့ lockdown ဖြစ်ရင်ဟိုဒါတွေလည်းအခုရဟိုကျူပြီးဇက်တက်ရတော့မယ်သူများနိုင်ငံတွေရဲ့ budget ကိုကြည့်ရတယ်ကျွန်တော်အမြင်ပေါ့နော်ကျွန်တော်တားဆို့ဖွဲ့ရမယ်ပူးပေါင်းမှုနည်းနည်းအားနည်းသေးတယ်ကျမကြီးကကြီးထားတာပဲ hotel တွေမှာပြောလဲဘယ်လိုမျိုးဝလေစိတ်တွေမှာလဲဘယ်လိုသူကပဲအကုန်လုံးကလုပ်နေရတဲ့ခါတော့သူ့မှာဖြစ်လာရင်ကုသမှုတွေ့တော့သူ့မှာဒီကတော်တော်မကက်ပစီတီတိုင်းမနိုင်တော့ဘူးအဲ့ခါမှာတန်တဲ့ဆက်ဆိုင်တဲ့ဝန်ကြီးဌာနတွေကအဲ့လိုပေါ့ဟိုအော်ဒါထုတ်လိုက်ရုံနဲ့ဟိုလိုလိုမျိုးသူတို့ရဲ့အားတွေပါလိုလာပြီ
ပြည်နယ်တိုင်းတွေက hotel တွေမှာရောဘလို့ညွန်ကြားချက်တွေရှိတယ်လဲဆိုတာနဲ့ပတ်သက်လို့ရှမ်းပြည်နယ်နောင်ချိုက hotel လုပ်ငန်းရှင်ဦးအောင်ကျော်မှုကအခုလိုပြောပြလာခဲ့ပါတယ်
ဆိုရပဲအမိနေရောက်ညွှန်ကြားထားတာပြီးနေအစိုးရလည်းမရှိဘူးကျွန်တော်တို့ဟိုတရားစုဆိုရလည်းမရှိဘူးဒီကျွန်တော်တို့ညွှန်ကြားတာတော့မရှိဘူးပေါ့နော်ဒါမှမဟုတ်ကျွန်တော်လူငါရှင်ချင်းအချင်းချင်းကြောက်တဲ့ညှိနှိုင်းပြီးတော့မှဒီဟာတွေပညာပေးဖို့တို့ပညာပေးဖို့တို့ကာကွယ်ရေးလုပ်ဖို့တို့ဘာလို့ညာတို့ဒါမျိုးတော့ကျွန်တော်တို့အချင်းချင်းတိုင်ပင်နေကြတာတော့ရှိတယ်သူတို့ညွှန်ကြားလို့တော့မဟုတ်ဘူ
းဒီလိုအချိန်မှာတခြားပြည်နယ်တွေကိုကူးဆက်တာမျိုးမဖြစ်အောင်တူတင်ကာကွယ်မှုလုပ်ငန်းတွေကိုအရေးတကြီးလုပ်ဖို့လိုအပ်နေပါတယ်ရှင်။ကျွန်မမေခါပါ။ရန်ကုန်ကနေသတင်းပေးပို့နေတာဖြစ်ပါတယ
်။ကိုရိုနာဗိုင်းရပ်စ်ကူးစက္ကန့်လူနာအဖြစ်မြန်မာနိုင်ငံမှာပထမဆုံးသတ်မှတ်ခံလိုက်ရတဲ့တီးတိမ်မြို့ကလူနာကိုမင်္ဂလာဆောင်အချို့အမှတ်တရဓာတ်ပုံရိုက်ပေးခဲ့တဲ့ကလေးမြို့ကချယ်ရီဓာတ်ပုံတိုက်မိသားစုဟာသတင်းနှစ်ပတ်အိမ်ပြင်မထွက်ဘဲတီးကြားခွဲနေထိုင်ရတဲ့ကာလပြည့်တော်မှာပါ။ဒါပေမဲ့တရက်ကိုအနည်းဆုံးတသိန်းလောက်ဝင်ငွေရှိခဲ့တဲ့သူ့လုပ်ငန်းကပုံမှန်ပြန်မဖြစ်တော့ဘဲလူတွေရှောင်မဲ့အရေးကိုတော့သူတို့မိသားစုစိုးရိမ်နေရပါတယ်လို့ဓာတ်ပုံတိုက်ပန်းရှင်စွန်းတောင်ကပြောလာပါတယ
်။ကျွန်တော်ပြောလဲပါတယ်နောက်ထပ်နှစ်ပတ်လောက်တော့ပုံမှန်မဖြစ်နိုင်တော့ဘူး။ဘာကြောင့်လဲဆိုတော့လူတွေကလေနားမလည်ဘူး။အဲ့ဒါကြောင့်ပါ။အတွေ့အကြုံအားဖြင့်လူကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်တဲ့ဟာကဥပမာဒီဆိုင်မှာသူလာလိုက်တော့တခါတည်းကိုးတာတွေပါမဖြစ်တယ်မဖြစ်ဘူးဆိုတာလူတွေတိအောင်ဟွာဝေးစားတွေပါတော်တော်များများတော့အခုတောင်ပေါ်မှာဆင်းလောက်ကြတယ်လေဟုတ်ကော်ရွန်တီယာတွေလည်းများနေပြီဆိုတော့ပြီးတော့ကျွန်တော်တို့ချင်းလူမျိုးတွေပါဆင်းဗမာလူနားမလည်တဲ့လူတွေအတွက်ချင်းစာနဲ့ချင်းတိစာပေါ့နော်ကျွန်တော်တို့အမျိုးမျိုးဘာသာပြန်ပြီးတော့လောက်တာရှိတယ်အဲ့ဒါဆိုတော့တော်တော်များများတော့အခုသဘောပေါက်လာပြီ
သူဓာတ်ပုံလာရိုက်တုန်းကရောဒီကျန်းကျန်းမာမာရှိပါသလား
သူကဘာမှမဖြစ်ဘူးအခုလည်းကျွန်တော်လည်းဆိုနေ့တိုင်းကိုဗီဒီယိုခေါ်နေတော့အခုထိလဲကြားကြတဲ့တောက်လျှောက်နေ့တိုင်းနေ့တိုင်းဗီဒီယိုခေါ်နေကျွန်တော်ပြောတယ်သူပြောမှဆိုရင်တော့ဟွာကျွန်တော်တို့လူမျိုးတွေထဲမှာမီဒီယာသဘောကြားနားမလဲသူနာမည်နဲ့ပါခေါ်တယ်နာမည်မကဘူးဟိုဗီဒီယိုတွေပါပေါ်လိုက်လို့ဒီကျွန်တော်တို့လည်းစိတ်မကောင်းပါဘူးအဲ့ဒါဆိုတော့သူ့တော့အားပြပါတယ်ကျွန်တော်သူကတော့ကျွန်တော်တော့ပြန်အားပြပါတယ်အခုကျွန်တော်ဘာမှမဖြစ်ဘူးလို့ကျွန်တော်အရန်အားတာတယ်ကျွန်တော်အเจ้าဆိုင်မှာဟိုလူတွေတော့လာမှာမဟုတ်တော့ဘူးတဲ့ဘာမှမဆိုင်ဘူးလို့မအားပါလဲစိတ်ထဲမှာထားနေလို့သူ့ကိုကျွန်တော်ပြောလိုက်သေးတယ
်ဒီစီးပွားရေးလုပ်ငန်းဆိုတော့ဒါကိုကဟိုဖောက်တယ်နေနဲ့ကိုစီကိုလာမဲ့ဟိုလာဝယ်မဲ့သူတွေနဲ့ဆက်ဆံရတယ်ဆိုတဲ့ခါရောက်တော့သူတို့ရဲ့ယုံကြည်စိတ်ချမှုကိုပြန်ရအောင်သူတို့ဘက်ကယုံကြည်စိတ်ချမှလာကြမှာဆိုတဲ့ခါရောက်တော့သူတို့ယုံကြည်စိတ်ချရအောင်လုပ်ပေးဖို့ကျမ်းမာရေးတာဝန်ရှိသူတွေအာဏာပိုင်တွေဘက်ကဘယ်လိုမျိုးအခုအညီမျိုးလိုချင်ပါသလဲဆိုတော့
အော်ဟုတ်တယ်အဲ့ဒါဟုတ်တယ်အကြံကြီးတယ်ကျွန်တော်အဲ့ဒါကကျွန်တော်ရက်စလီယာဟုံကရန်တိုင်ပေါ့နော်အဲအိမ်မှာစောင့်ကြည့်ကာလာစလီယာပြီးပြီဆိုရင်ဆရာဝန်ကြီးကိုတိုင်ရတယ်သူတို့တကယ်လို့ခုနကျွန်တော်လာမှုရှိတယ်ဆိုတာလာမှုရှိတယ်မဟုတ်ပါနဲ့တေချာလာစီးချင်တယ်အဲ့ဒါလာပြီးတော့မှသူတို့ကသူတို့ကိုတိုင်ရပဲဒီမှာဟိုတယောက်ချောင်းစောင့်ကြည့်တဲ့လူရဲ့မိသားစုအခြေအနေကောင်းတော့ပြီသူတို့စလီယာအတွင်းလက္ခဏာမပေါ်ဘူးဆိုတာတော့သူတို့ဘက်ကလည်းပြောစရာမလိုတော့ဘူးထင်တာပဲเนาะသူတို့ဘက်ကကြီးညာချက်တဘောမျိုးပဲဖြစ်ဖြစ်သူတို့လူထုတ်တည်အောင်ပေါ့เนาะထုတ်စီချင်ပါလေဟုတ်ပါလေ
Cherry ဓာတ်ပုံတိုက်လုပ်ငန်းဟာအရင်လိုပုံမှန်ပြန်ဖြစ်မလာမဲ့အပေါ်များစိုးရိမ်စိတ်ရှိပါသလား
အဲ့ဒါဟုတ်တယ်ကျွန်တော်မိမအစီအလေးပို့တယ်လားအလုပ်ပါပြောင်းရမလို့လို့ဖြစ်ပလားဆိုတော့ကျွန်တော်မိမတော့ဘာဆိုင်လုပ်လဲအဲ့ဒါဘာမှမဖြစ်ပါဘူးတဲ့ကျွန်တော်တို့ကဟိုလူတွေကနည်းနည်းဟိုဖြစ်တယ်ဆိုတော့မှစီးရပါဒီကဟန်းထက်ဒီလာမလုပ်ပြည့်တော့မှကျွန်တော်တို့ကိုယ်တိုင်ကဖြန့်ချမ်းမှာပေါ့နော်အဲ့ဒါလေလုံးကြမယ်လေဆွေးနွေးကြတာကျွန်တော်မိမတဲ့ဟိုဘာမှတော့ဆက်လုပ်ဖို့ရှိပါတယ်ကျွန်တော်အခုဆိုရင်ဆိုင်ဘော့တော့မှကောင်းကောင်းလုံးခိုင်းဖို့ပဲရှိသေးတယ်ကျွန်တော်တော့ကိုဟာကိုယုံပါတယ်
ကလေးမျိုးမှာဆေးစုနှစ်တစ်ခုနီးပါးတက်တန်းရှိလာပြီဖြစ်တဲ့ Cherry ဓာတ်ပုံတိုက်ရဲ့ပန်းရှင်စွန်းတောင်ကသူ့စိုးရင်ချက်တွေကို VOE ကိုပြောပြခဲ့တာပါ။ချမသင်္ကီထိုက်ပါရှင်။ Washington DC ကနေဆက်သွယ်မေးမြန်းတင်ပြခဲ့တာပါ။
FIFA ကဘောဘောလုံးဖွဲ့ချုပ်နဲ့ကမ္ဘာ့ကျန်းမာရေးဖွဲ့ချုပ် WHO တို့ပူးပေါင်းပြီးတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတိုက်ဖျက်ရေးလှုံ့ဆော်မှုတရက်ကိုစတင်လိုက်တဲ့အကြောင်းကိုပြောပြကြပါမယ်။ကမ္ဘာ့မှာဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါတိုက်ဖျက်ဖို့အတွက် FIFA ကဘောဘောလုံးဖွဲ့ချုပ်နဲ့ကမ္ဘာ့ကျန်းမာရေးဖွဲ့ချုပ် WHO တို့ပူးပေါင်းပြီးတော့လှုံ့ဆော်မှုတရက်ကိုစတင်လိုက်ပါပြီ။ဒီလှုံ့ဆော်မှုကိုမက်ဆီပါဝင်ကမ္ဘာ့ဘောလုံးအကျော်မော28ယောက်ထံမှနေပူးပေါင်းပါဝင်ခဲ့ကြပါတယ
်။ For the first time ever, we the entire world are all playing on the same team. Our opponent is a disease.
FIFA ဥက္ကဋ္ဌဂျီယန်နီအင်ဖန်တီနိုကတော့ကျွန်တော်တို့ကဘာကြီးတစ်ခုလုံးအသင်းတစ်သင်းထဲမှာပေါင်းပြီးပထမဆုံးအချိန်ကစားမှာပါ။ကျွန်တော်တို့ရဲ့ပြိုင်ဘက်ကကိုရိုနာဗိုင်းရပ်စ်ဖြစ်ပြီးဒါကိုအနိုင်ယူဖို့အတွက်စိတ်ဓာတ်ခိုင်မာမှုစီကံရှိမှုအသင်းလိုက်စုစည်းညီညွတ်မှုရှိဖို့လိုတယ်ဆိုပြီးတော့ပြောပါတယ်။အင်္ဂလန်တိုက်စစ်မှုဟောင်ဂျယ်ရီလီနီကာလီဗာပူးဂိုးသမားAllison Becker, America, Mio Dmi, La Yuzin, Gazadama, Carly Lloyd, Barcelona, Taisimu, Messi, Tio Mio Dmi, Tenga, Handwane, Cameron, Taisimu, Hong, Ituro, Ga, Yoga, Kagwai, Dwek, WHO, Ga, Laina, Wu, Chama, Tare, Chadigo, Shimbia, Gebare.
There are five key steps to tackling the coronavirus.
Coronavirus, Go, Dai, Chapo, Dwek, Yiji, Dwek, Chang, Aja, Garo, Let it down. Yena, Akwa, Wine, Nilu, Kaung, Kaung, Sule, Chang, Aja, Ba.
Comece pelas mãos, por favor.
နံပါတ်1ကအရင်ဆုံးလက်ဆေးရမယ်လက်ကိုဆက်ပြဒါမှမဟုတ်ပိုးသက်ထားတဲ့လက်ဆေးရည်တွေနဲ့ဆေးရပါမယ
် With your elbows bent please cover your nose
နံပါတ်2ကနားချီတဲ့ချောင်းဆိုးတယ်ဆိုရင်တံတောင်စစ်ကိုကွေးပြီးတော့ပါးစပ်နဲ့နှခေါင်းကိုအုပ်ပြီးတော့ဆိုးကြဖို့ပါ Tissue ဆက်ကူသုံးရင်လည်းချက်ချင်းအမိုက်ပုံးနဲ့လွှင့်ပြပ
ါ Respecto la cara evita tocar
နံပါတ်3ကတော့မျက်နှာကိုလက်နဲ့မကင်ပါနဲ့ပါးစပ်နှခေါင်းမျက်လုံးတွေကိုမကင်မိအောင်နေပါအဲ့လိုဆိုရင်ခန္ဓာကိုယ်ထဲကို virus မဝင်အောင်ကာကွယ်နိုင်ပါပါ
保持距離對於人與人的交往而言要保持一定的
那麼列車から旅人ね接散的看嘛然後丹送比接散嘛那氣腸縮的旅人ね捏送的米達瓜瓜接散嘛
Si vous vous sentez mal restez chez vous et suivez scrupuleusement
那送的車から的該路你搞好所以閻魔尼吧閻魔尼比了小王尼馬的一帶賴拿吧ကမ္ဘာ့မှာဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါကိုတိုက်ဖျက်ဖို့အတွက်ကမ္ဘာ့ဘောလုံးသမားအနေနဲ့ FIFA က WHO ကိုဒေါ်လာ10သန်းကူညီသွားမယ်ဆိုပြီးတော့ကြေညာထားပါတယ်။ဒါပြင်မန်စီးတီးနီးပြဂေါ်ဒီယိုလာကမ္ဘာ့ထက်နစ်ကစားသမားဖက်ဒရယ်နဲ့အိုင်ယာလန်ကလက်ဝဲကျော်မော်ကော်နာမက်ဂရက်ဂါတို့ကလည်းယူရိုတသန်းစီလှူဒန်းခဲ့ကြပါတယ်။ကမ္ဘာ့မှာဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ကမ္ဘာထိပ်တန်းမပေးဘောလုံးပွဲတွေကိုရပ်ဆိုင်းထားပါတယ်။ဒါပြင်ယူရို2020ဥရောပဖလားကိုပါအမေရိကဖလားတွေကိုလည်း2021ခုနှစ်ကိုရွှေ့ဆိုင်းလိုက်သလိုတိုကျိုအိုလံပစ်ပြိုင်ပွဲကိုလည်း၈နှစ်ကိုရွှေ့ဆိုင်းလိုက်ပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပါ
သောရရှင်များရှင် VOE စနေနေ့မနက်ပိုင်းရေဒီယိုအစီအစဉ်မှာထုတ်လွှင့်ခဲ့တဲ့မြန်မာကနေဒါအမျိုးသမီးတူဦးမြန်မာနိုင်ငံမှာ COVID-19 ကူးစက်ခံခဲ့ရပါတယ်ဆိုတဲ့မေးမြန်းချက်နဲ့ပတ်သက်ပြီးနောက်ဆက်တွဲတင်ပြပေးပါရစေရှင်ဒီကနေ့မှာကနေဒါစီးယုံကသူရဲ့ယောဂါစစ်ချက်ကိုအတည်ပြုပေးမယ့်အကြောင်းဒေါက်တန်တန်းမြင့်က VOE ကိုမနေ့စနေနေ့ကပြောခဲ့ပြီးမယ်လို့လဲဒီနေ့ထပ်ပြီးတော့ဆက်သွယ်မေးမြန်းခဲ့တာမှာတော့ဘာမှထပ်ပြီးတော့အတည်ပြုပေးခြင်းမရှိပါဘူးလောလောဆယ်အိမ်မှာသူနေမကောင်းဖြစ်နေတယ်လို့ပဲပြောပါတယ်စိတ်ပညာအတိုင်းအဝိုင်းရဲ့ကျင့်ဝတ်အရယောဂါကူးစက်မှုရှိမရှိဆိုတာကိုကာယကံရှင်နဲ့မိသားစုမဟုတ်သူတွေကိုထုတ်ဖော်ပြောဆိုလို့မရှိတဲ့အတွက်ဒေါက်တန်တန်းမြင့်မှာCOVID-19 ယောဂါကူးစက်မှုရှိမရှိဆိုတာကိုကျန်းမာရေးပညာရှင်တွေထံကသိကြားအတည်ပြုလို့လည်းမရနိုင်ပါဘူး။ဒီအတွက်လဲဒေါက်တန်တန်းမြင့်ကယောဂါကူးစက်ခံရကြောင်းအစောပိုင်းက VOE ကိုပြောဆိုချက်အပေါ်တန်တရားနဲ့မေးခွန်းထုတ်တဲ့စာရီကိုလည်း VOE ကလက်ခံရရှိထားပါတယ်။ VOE အနေနဲ့အခုလိုမပြည့်စုံသေးတဲ့အချက်တွေကိုစုံစမ်းနေစဲမှာလက်ရှိပြောင်းလဲနေတဲ့အဝေးရောက်ထုတ်လွှင့်မှုအစီအစဉ်တွေကြောင့်အချိန်မတိုင်ခင်မှားယွင်းထုတ်လွှင့်ခဲ့မိတာကိုထပ်မံတောင်းပန်အပ်ပါတယ်ရှင်ဒီသတင်းကိုတစုံတရာထပ်မံအတည်ပြုချက်ရတဲ့အချိန်မှာနောက်ဆက်တွဲအနေနဲ့ဆက်ပြီးတော့တင်ပြပေးပါမယ်ဆိုတာကိုလည်းအသိပေးလိုပါတယ်ရှင
်ဒီအမေရိကန်တန်မြန်မာပိုင်းအစီအစဉ်ရဲ့တင်းငုံနေနေမနေ့ကအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဆက်လက်ပြီးအပတ်စဉ်အစီအစဉ်တစ်ခုကိုတင်ဆက်ပေးသွားမှာပါဒန်နာဒေသတွေပါဝင်မြန်မာနိုင်ငံဒေသစုံမှာကြုံတွေ့နေရတဲ့လူမှုအခြေအနေမျိုးစုံကို Frontier မြန်မာကတင်ဆက်ပေးထားပါတယ
်မင်္ဂလာပါရှင်မြန်မာနိုင်ငံအတွင်းကလူ့ခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးအတန်ဘတ်ဆင် Podcast အစီအစဉ်ကနေကြိုဆိုပါရစေ ဒီစီစဉ်ကို Frontier မြန်မာနဲ့ Foundation Hill Dell ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ကျွန်မကတော့ဇာနေပါ။မွန်ပြည်နယ်နဲ့ကရင်ပြည်နယ်နယ်စပ်ချာမှာနေထိုင်နေကြတဲ့စစ်ပေးရှောင်တွေကငင်းချမ်းရေးကိုစောင့်မျှော်နေဆဲပါ။
မြေတောက်ပင်တောက်အလုံးနေတောက်တောက်ကတဲ့တောက်
ဒီမှာနေတာကအခက်ခဲအရန်ဖြစ်တယ်။စာဝတ်နေရကအကုန်လုံးပေါ့။လောက်ဆရာအလုပ်ကလည်းမမေရရမရှိဘူးဆိုတော့စာရေးတောက်ရေကအရန်ခက်ခဲဖြစ်တာပေါ့
။ပြိပခဒေသအတွင်းမှာနေထိုင်နေတဲ့ဝန်ပြည်နယ်ကဒေါ်ရင်ကသူမရဲ့အတွေ့အကြုံကိုပြောပြခဲ့တာပါ။ငင်းချင်းလုပ်ငန်းစဉ်ရဲ့အသီးပွင့်တွေကမြန်မာနိုင်ငံတဝန်းလုံးကစစ်ပေးရှောင်လေးစီဘယ်အချိန်ရောက်လာမှာလဲ။ Moon News Agency ကသတင်းတောင်ဝန်ဆောင်မောင်ကဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်။
ပြစ်တဲ့ပိုင်းနဲ့ပလိုက်မနန်ကောင်းဟောကောင်
းအရင်ကပြည်တွင်းမှာစစ်အာဏာရှင်တွေအုပ်စိုးနေတာဆိုတော့စစ်ပေးရှောင်တွေဒီရွာကိုရောက်လာခဲ့တယ်ဒီရွာမှာအခြေချတယ်တချို့ကတော့အဆင်မပြေလို့တခြားရွာကိုပြောင်းသွားတာလည်းရှိတယ်ဒီရွာကိုရောက်လာတဲ့လူများစုကတော့စစ်ပေးရှောင်လို့ရောက်လာတာများပါတယ
်ဖယားလုံးစုမြို့နယ်ဘလက်တွန်းဖတ်ချေးရွာအသွင်မှုဦးရှိန်ကပြောပြခဲ့တာပါသူကဒီကျေးရွာမှာနေလာတာနှစ်20ကျော်နေပါပြီ
။တာမောင်အဝေးမနန်တော့ဒီရပ်လာဝေးဒီရပ်
ပေါ်သားဆွဲရကိုရှောင်ရင်းနဲ့ရောက်လာတာအလောက်ကန်ကြောက်ရောက်လာတာမဟုတ်ဘူး။ဒီရွာကိုရောက်လာတဲ့လူအများစုကမွန်ပြည်နယ်ရေးမြို့နယ်ဘက်နဲ့ကရင်ပြည်နယ်ကြိုင်ရင်စိတ်ကြီးမြို့နယ်ဘက်ကများတယ
်။ဘလတုံကကျေးရွာမှာတော့မွန်လူမျိုးတွေအများဆုံးနေထိုင်ပြီးတော့အိမ်ထောင်စုကတော့ခန်းမှန်းချီအနေနဲ့ပြောရမယ်ဆိုလို့ရှိရင်80ဝန်းကျင်ခန့်ရှိနေပါတယ်။အဲ့ဒီနေရာလေးဟာမြန်မာနိုင်ငံကတိုင်းရင်းသားလက်နက်ကိုင်တွေအချင်းချင်းအကြမ်းဖက်မှုကိုခံနေရတဲ့နေရာတစ်ခုပဲဖြစ်နေပါတယ်။အဲ့ဒီရွာမှာတိုင်းရင်းသားလက်နက်ကိုင်တွေဖြစ်တဲ့မွန်ပြည်တပ်ပါတီနဲ့ကရင်အမျိုးသားအစည်းအရုံး KNU တို့တိုက်ပွဲဖြစ်ပွားတဲ့နေရာတွေနဲ့လည်းနှီးနေပါတယ်။လက်နက်ကိုင်အဖွဲ့တွေကအစိုးရငင်းချမ်းရေးလုပ်ငန်းစဉ်အတွက်ကတိကဝတ်တွေပြုထားတဲ့အဖွဲ့တွေလည်းဖြစ်နေပါတယ်။ဒါပေမဲ့တကယ်တကယ်မြေပြင်မှာတော့ထိတွေ့မှုတွေတိုက်ခိုက်မှုတွေဆက်လက်ဖြစ်ပွားနေပြီးတိုးတက်မှုကတော့အနည်းငယ်ပဲရှိနေပါတယ်။နှစ်ဖက်တည်းရဲ့နယ်မြေအငင်းပွားမှုကြောင့်လက်နက်ကင်တပ်ဖွဲ့တွေရဲ့အောက်ခြေတပ်သားအချင်းချင်းပစ်ခတ်မှုတွေဖြစ်ပွားခြင်းအစိုးရတပ်မတော်နဲ့တင်းမာမှုတွေဖြစ်ပွားခြင်းကြောင့်ရွာမှာရှိတဲ့ပြည်သူတွေတပ်ကြီးရွယ်အိုတွေအမျိုးသမီးနဲ့ကလေးသူငယ်တွေကအများဆုံးအခက်အခဲကြုံတွေ့နေရတယ်လို့ဆိုပါတယ်။အဲ့ဒီနေရာတွေမှာတပ်မတော်နဲ့လည်းတင်းမာမှုတွေထပ်မံဖြစ်ပေါ်နေပါတယ်။
မြေတောက်ပင်တောက်အလုံးမြေတောက်တောက်ကတဲ့တောက်မှာ
တိုက်ပွဲဖြစ်တာကစစ်သားအချင်းချင်းဖြစ်တာခဏခဏဖြစ်နေတော့ဖြစ်လိုက်ပြေးလိုက်အဲ့လိုပဲနေလာခဲ့တာဘလိုပဲတည်ငြိမ်ပဲပြောပြောအကြောက်ကမပြေဘူးပေါ့ပြီးခဲ့တဲ့လကလည်းတိုက်ပွဲဖြစ်သေးတယ်အခုတော့တိတ်နေတယ်ပေါ့နော်ဒီမှာနေတာကအခက်ခဲအရန်ဖြစ်တယ်စာဝတ်နေရကအကုန်လုံးပေါ့လောက်ဆရာအလုပ်ကလည်းမမေရရမရှိဘူးဆိုတော့စာရေးတောက်ရေကအရန်ခက်ခဲဖြစ်တာပေါ့ ဒါကတော့ဘလက်တုံဖတ်ကြီးရွာမှာအနှစ်20ကျော်နေထိုင်လာတဲ့အသက်80ကျော်တော်ရင်ကသူမကြောင့်တွေ့ခဲ့ရတဲ့အခက်အခဲကိုပြောပြထားတာပါဘလက်တုံဖတ်ကြီးရွာဟာပြည်တွင်းစစ်ကြောင့်နေရဆွတ်ခွာပြီးရောက်ရှိလာကြတဲ့ပြည်သူတွေကလုံချုံတဲ့နေရာတွေမှာစစ်ပေးရှောင်စခန်းတွေအဖြစ်နေထိုင်ပြီးတော့နှစ်ကြာလာတဲ့အမျှစစ်ပေးရှောင်ပြည်သူတွေအချင်းချင်းစုပေါင်းပြီးတော့ရွာအဖြစ်တည်ထောင်ခဲ့တဲ့နေရာလည်းဖြစ်ပါတယ်။အဲ့ဒီနေရာကတော့တောထောင်တွေပတ်လည်ဝိုင်းနေတဲ့နေရာဖြစ်တဲ့အတွက်ကြောင့်လေယာဉ်လောက်ကင်ဖို့ကမြေနေရာလုံလောက်မှုမရှိခဲ့ပါဘူး။ကလေးတွေရဲ့ပညာရေးအပိုင်းမှာဆိုလို့ရှိရင်လည်းလိုအပ်မှုတွေရှိနေပါတယ်။မွန်ပြည်တပ်ပါတီပညာရေးဌာနကကလေးငယ်တွေစာသင်နိုင်ဖို့အတွက်ရည်ရွယ်ပြီးတော့ဖွင့်လှစ်ထားတဲ့မွန်မျိုးသားကျောင်းရှိပေမဲ့လည်းထိုကျောင်းကတော့မူလတန်းအထက်ပဲရှိနေတဲ့အတွက်ကြောင့်ကလေးတွေရဲ့ပညာရေးအပိုင်းမှာလည်းတိတိတသာအားနည်းနေတာကိုတွေ့နေရပါတယ်။ပလဲတုံဖတ်ကျေးရွာမှာရှိတဲ့မူလတန်းကျောင်းမှာတောင်းဝန်ထမ်းဆောင်နေတဲ့ဆရာမမစ္စဟိုင်းမွန်ကတော့ဒီရွာရဲ့ပညာရေးနဲ့ပတ်သက်ပြီးတော့အခုလိုပဲပြောပြထားပါတယ
်။ထိုင်ပေါ်ကနေမောင်တို့ကခကြွေးထက်ကလိုက်
ဒီရွာမှာကမွန်မျိုးသားပညာရေးဌာနကဖွင့်ထားတဲ့မူလာရန်ကျောင်းတစ်ကျောင်းပဲရှိတယ်။ငါးရန်အထိပဲရှိရလေ။ငါးရန်အောင်ရင်ခလောက်ခဏီဘက်ကဆက်ပြီးတက်ရတယ်။ဝေးလဲဝေးတယ်၊လမ်းရှိကလည်းကျန်းနေဆိုတော့တချို့မိဘတွေကသူတို့ကလေးတွေကိုမလွှတ်ချင်ကြဘူးလေ။အဲဒါကြောင့်ကလေးတွေရဲ့ပညာရေးကတဝက်တစ်ပြက်နဲ့ပဲကျောင်းထွက်လိုက်ရတာမျိုးတွေရှိတယ်။
ဒါပြင်နမစတဲ့ရေးကလည်းတွာလာရခက်ခဲနေစေပါဆောက်ဝနေရင်းနဲ့ပညာရေးအပြင်ကျမရေးစောက်ရှောက်မှုအပိုင်းမှာလည်းအရေးတကြီးလူနာတွေရှိမယ်ဆိုလို့ရှိရင်နယ်စပ်မြို့ကဆေးရုံကိုတက်ရောက်ဖို့ကတော့တွာလာရေးခက်ခဲနေပါတယ်မိုးတွင်းပိုင်းမှာဆိုလို့ရှိရင်ပို့ပြီးတော့ခက်ခဲတဲ့အနေအထားမှာရှိနေပါတယ်ကလေးငယ်တွေကအကြောင်းတွားတဲ့အခါမှာလည်းလမ်းလျှောက်ပြီးကောင်းတဲ့ရန်ရေးတန်းတွားရပါတယ် ပလဲတုံဖတ်ကျေးရလိုပဲစစ်ပေးဆောင်ရင်ရွာတီထားတဲ့သီဝါတို့ဆိုတဲ့ကရင်ရွာလေးလည်းရှိနေပါတယ်။တီရွာမှာဆိုလို့ရှိရင်ကရင်တိုင်းရင်းသားတွေအများစုနေထိုင်ကြပါတယ်။ကရင်တိုင်းရင်းသူမအေးအေးခံကတော့တီရွာမှာငယ်စဉ်ကလေးကနေထိုင်လာသူတယောက်ပါ။ပြည်ကနေ2019အတူပါလာတော်ကနေမြင်းအငင်းပွားမှုကြောင့်မွန်ပြည်တပ်ပါတီနဲ့ကရင်အမျိုးသားစီယုံ KNU တို့ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ကြုံတွေ့ခဲ့ရတဲ့အခက်အခဲတွေနဲ့ပတ်သက်ပြီးသူမရဲ့အတွေ့အကြုံကိုလည်းအခုလိုပြောပြခဲ့ပါဗျ။အ
မတို့ဟိုမှာပြည်ရင်တော်ကဆွင့်ကြီးတော်အခက်အခဲဖြစ်တယ်နော်။ပြည်တဲ့ချိန်ကတော့ဘာမှပါသွားဘူးဆိုတော့နော်။ဖြားလည်းမပါပါဘူး၊ဆောင်းလည်းမပါပါဘူး။ဖြစ်တာမြန်လေ။ဖြစ်တာမိုးမလေးခင်လို့ဆိုတော့ကြပြာကြထသွားလို့ဆိုတော့နော်ထွချူကလေးတွေလက်ထမင်းဆမ်မပါပါဘူးအဲ့လိုပဲပြေးပြေးကြတော့ပေါ့နော်ကလေးတွေကတော့အာဒုက္ခဖြစ်နေဘူးလူမျိုးဒုက္ခဖြစ်တယ်ဆိုတော့တချို့ကလေးတွေကဘူးလူပြောအဲ့ဒီပြေးတဲ့အချိန်ကတော့ချောင်းဆိုးနေတဲ့ချောင်းဆိုးတယ်ဝန်းသွားနေလို့လည်းအာဝန်းသွားနေကြတာအဲ့ဒါကြောင့်ပြောခက်ခက်တာအာမဖြစ်နေကြတာ
2022ခုနှစ်မှာဆိုလို့ရှိရင် KNU ကရင်မျိုးသားအစည်းအရုံးကမွန်ပြည်တပ်ပါတီကပါပြည်နယ်အစ်စ်အပြစ်ခတ်ရစရေးကိုသဘောတူညီလက်မှတ်ရေးထိုးခဲ့ပါတယ်မွန်ပြည်တပ်ပါတီအနေနဲ့ကတော့ဒုတိယအကြိမ်အပြစ်ခတ်ရစေးရေးလက်မှတ်ရေးထိုးတာဖြစ်ပါတယ်။မွန်ပြည်တပ်ပါတီဟာ2018ခုနှစ်ဖေဖော်ဝါရီလမှာအစိုးရနဲ့တနိုင်ငံလုံးအပြစ်ခတ်ရစေးရေး NCA စာချုပ်မှာလက်မှတ်ရေးထိုးခဲ့ပါတယ်။အဲ့ဒီစာချုပ်အခန်း3အပိုက်30မှာလည်းပဲပြည်တွင်းအိုးအိမ်မဲ့ပြည်သူတွေတနည်းအားဖြင့်ပြောရမယ်ဆိုလို့ရှိရင်စစ်ပေးဆောင်ပြည်သူတွေအတွက်တပ်ဆိုင်ရာအစိုးရဝန်ကြီးဌာနတွေအမျိုးသားပြန်လည်တင်းမြတ်ရေးနဲ့ငြိမ်းချမ်းရေးစင်တာ NRPC NGO CSO နဲ့နိုင်ငံသားလက်နက်ကိုင်အဖွဲ့အစည်းတို့ကနေပြီးတော့လူသားချင်းစာနာတဲ့အကူအညီတွေပညာရေးကျန်းမာရေးအလောက်အကန့်စိုက်ပျိုးရေးအကူအညီတွေအများကြီးပေးဖို့လိုအပ်နေစေပါမွန်ပြည်တပ်ပါတီအနေနဲ့အရင်အစိုးရလက်ထက်မှာရောအခုအစိုးရလက်ထက်မှာပါအပြစ်ခတ်ရစဲရေးတဘောတူညီချက်ရရှိထားပေမဲ့လည်းတမတော်နဲ့လက်နက်ကိုင်တွေကြားတိုက်ပွဲတွေကရှိနေစေမှုပြည်တွင်းအိုးအိမ်မဲ့ပြည်သူတွေတမမဟုတ်စစ်ပေးဆောင်ပြည်သူတွေကထွက်ပြေးနေရစေပါတရရလည်းအပြစ်ခတ်ရစဲရေးဆိုတာစကလုံးနဲ့ပဲပြောနေကြတာဖြစ်ပြီးနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းလမ်းနဲ့မဖြေရှင်းနိုင်သေးတဲ့အတွက်ကြောင့်ပဲဖြစ်ပါတယ်။အခုချိန်မှာဆိုလို့ရှိရင်အစိုးရတမတော်နဲ့အပြစ်ရထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကအမြဲတမ်းစိတ်ညှိနှိုင်းပြီးတော့အခုလိုစစ်ဘေးရှောင်ဒေသတွေမှာရှိတဲ့ပြည်သူတွေရဲ့ဘဝလုံခြုံဖို့အတွက်ပြည်ပြည်ဝဝကာကွယ်ပေးဖို့ညှိနှိုင်းဆောင်ရွက်စေချင်တယ်လို့ဒီဒေသမှာရှိတဲ့ပြည်သူတယောက်အနေနဲ့အေးအေးချမ်းချမ်းလောက်ကန်စားတောက်ချင်တယ်လို့ဘလက်တုံဖတ်ရွာကနိုင်ငံပါကျော်ကအခုလိုပဲပြောပါတယ်
။ဟုတ်ကဲ့အားမော်ရီကမော်ဒါလည်းတာတာချွန်ကြောက
်လက်ရှိအချိန်မှာမူပီတစ်ပါတီအပါအဝင်တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေအစိုးရနဲ့တပ်မတော်တို့အနေနဲ့အပြစ်ရရင်နဲ့ပတ်သက်ပြီးတွေ့ဆုံဆွေးနွေးမှုတွေလုပ်နေကြရတဲ့ဆိုတော့အခုကျွန်တော်နေနေတဲ့အနေအားမှာငြင်းငြင်းချမ်းချမ်းနဲ့လောက်ကန်စားတောက်ခွေရချင်တယ်အဖြစ်ချင်းဆောင်စန္ဒာကအဲ့ဒါပါပဲ။
စစ်ပေးဆောင်ရင်ရွာသူတောင်ကနေထိုင်ကြတဲ့စစ်ပေးဆောင်တွေကတော့မိမိတို့လက်ရှိနေထိုင်ကြတဲ့ရွာတွေမှာပฏิပခတွေထမဖြစ်ဖို့မျှော်လင့်နေကြပါတယ်။သူတို့ကတော့ရေရှည်တည်တတဲ့ငင်းချမ်းရေးရဲ့တစ်စိတ်တစ်ပိုင်းဖြစ်တဲ့ပညာရေး၊ကျန်းမာရေးနဲ့လမ်းပန်းဆက်သွယ်ရေးကောင်းမွန်ဖို့ကိုဒါမျှော်လင့်နေကြပါတယ်။
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒို့အတန်အဖွဲ့သားတွေကမျှော်လင့်မိပါတယ်။ဒီစီစဉ်ကိုတင်ဆက်ပေးခဲ့တာကတော့ Moon News Agency မှသတင်းတောက်ဝန်ဆောင်မွန်ဇာနီဒိုင်ယန်ဂျိမ်းစ်နဲ့အင်သက်စုတို့ဖြစ်ပါတယ်။ဒို့အတန်ဘတ်စင်တန်လွင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒို့အတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျွန်တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့တနင်္ဂနွေနေ့နနက်6:00နာရီကနေ9:00နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hinondero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။VOA ကနေတနေ့တာနောက်ဆုံးသတင်းတွေကို email ကနေတဆင့်နေ့စဉ်သတင်းလွှာအဖြစ်ပို့ပေးနေပါတယ်။ဖြစ်ပေါ်တိုးတက်သမျှနောက်ဆုံးသတင်းတွေကို email သတင်းလွှာအဖြစ်လက်ခံရယူလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ internet စာမျက်နှာ www.voanews.com/burmese မှာ sign up လုပ်ပြီးတော့တောင်းယူနိုင်ပါတယ်။ကိုယ့်ရဲ့ email လိပ်စာကိုပြည့်ပြည့်စုံစုံမှန်မှန်ကန်ကန်ထည့်သွင်းပေးပါလို့ပြောပြရစေ။VOA email တင်လာတွေကိုပုံမှန်ရယူနေသူတွေအားလုံးကို VOA ကကျေးဇူးတင်ပါတယ်ရှင်။
ီကနေ့ရင်ဆိုင်နေရတဲ့ COVID-19 ကပ်ရောဂါပြီးဟာလက်ရှိကမ္ဘာပေါ်ကလူများစုကြီးရဲ့တန်တချောက်ဘယ်တော့မှမကြုံဘူးသေးတဲ့အခြေအနေတစ်ခုဖြစ်ပါတယ်။ဒါကြောင့်လဲဒီကမ္ဘာလုံးမှာရုပ်တွေ့ရင်ဆိုင်လိုက်ကြရတဲ့အခါယောဂါပိုးမကူးဆက်အောင်ဘယ်လိုလိုက်နာလုပ်ဆောင်ရမလဲဆိုတာသေချာမသိလိုက်ခင်ပါပဲ။လူအများပြားဒီ virus ပိုးကူးဆက်ခံနိုင်ကြရတော့တာပါ။မြန်မာနိုင်ငံမှာကတော့ဒီကနေ့အချိန်ထိယောဂါပိုးကူးဆက်သူ10ခန်းတောင်မပြည့်သေးတာကြောင့်ကိုရိုနာဗိုင်းရပ်စ်ပိုးကိုကာကွယ်ဖို့အတော့ကိုအချိန်မီနေသေးတယ်လို့ဆိုရမှာပါဒီလိုကာကွယ်နိုင်ဖို့လိုက်နာလှုပ်ဆောင်ရမှာယူနေပတ်သက်ပြီးအမေရိကန်ပြည်ထောင်စုမှအနေထိုင်နေကြတဲ့အများပြည်သူကျန်းမာရေးဆိုင်ရာကျွမ်းကျင်သူဒေါက်တာမြတ်ထူရဇက်မြမအရေးလိလာတုံသက်သူဒေါက်တာတင်မောင်စန်းတို့နဲ့ကျွန်တော်ကြော်ကြော်သိပြီးခဲ့တဲ့မလ24ရက်အင်္ဂါနေ့ကဆွေးနွေးထားတာကိုတောက်ဆက်ပါမယ်ဒေါက်တာမြတ်ထူရဇက်နဲ့ဒေါက်တာတင်မောင်စန်းတို့ VOE စီစဉ်မှာပါဝင်ပြီးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာပထမဆုံးကတော့ဒီ COVID-19 ရောဂါကိုကောက်ရတာမှာဒီ self quarantine လို့ပြောကြတဲ့တရားခွဲပြီးနေတာတခါ social distancing လို့ခေါ်ကြတဲ့လူတွေနဲ့ခတ်ဝေးဝေးခလန်းလန်းနေတာပေါ့နော်ဆရာတွေကိုလိုက်နာလုံဆောင်ရမယ်လို့ပြောကြပါတယ်ဆိုတော့ဒီနှစ်ခုရဲ့အသေးပဲကိုကျွန်တော်မြန်မာလူလူအများစုနားလည်နိုင်မဲ့အခြေအနေနဲ့ရှင်းပြပေးဖို့ပါပထမဆုံးတော့တရားခွဲပြီးနေတယ်ဆိုတာဘယ်လိုဟာမျိုးကိုခေါ်လဲဆိုတာကိုဒေါက်တာမြတ်သူရှင်းပြပေးပါခင်ဗျဟုတ
်ကဲ့တရားခွဲနေတယ်ဆိုတာကCOVID-19 ဖြစ်နေတဲ့လူသမီးရရှိရတယ်။ COVID-19 ဖြစ်နေတဲ့သူတွေနဲ့ပတ်သက်ရရတယ်။အဲ့ဒီကကဒီပြည်သားတွေရပါတယ်။ဒီသက်ဆိုင်တွေဆိုတာမပြောရမယ်။မိမိအိမ်မှာလည်းနေတယ်။ဘယ်တော့မှမသွားဘူး။အချိန်ထဲမှာလည်းအိမ်ထဲမှာရှိရသူတွေနဲ့တိုက်ရိုက်ဆက်ဆံမှုရှိရမှာပါပဲ။ဒီတစ်ခုကိုယ့်ရဲ့သုံးဆွဲနေတဲ့ခွဲရောက်စနော်ကိုယ့်ရဲ့နင်းတော့ဘွားစာကိုတက်တက်ပါအဲ့ဒါကိုကျွန်တော်နေတော့ဘယ်လိုလဲဆိုတော့ဒီနတိကဒီဟန်ကျင်းတဲ့မုတ်ဆက်ဖွင့်ပြီးတော့ဒီ self quarantine ဆိုတာကလည်း isolation နဲ့မတူဘူးပါဒါ self quarantine isolation နဲ့
same okay အခုဒေါက်တာမြတ်ထူးပြောတော့တဲ့အထက်မှာကိုယ်တိုင်ကယောဂဘူကူထားမယ်ဒါမှမဟုတ်လေယောဂဘူကူထားတဲ့လူနဲ့အနိကထိစပ်မှုရှိခဲ့မယ်ဆိုရင်ဒီလိုတိကျခွဲပြီးနေရမယ်ပေါ့နော်ဒီတော့ယောဂဘူမရှိသေးတဲ့သူတွေကိုယ်ပတ်ဝန်းကျင်မှာယောဂဘူကူဆက်သူရှိတယ်လို့သိမှတ်ထားသေးသူတွေအနေနဲ့ရောအခုလိုအချိန်မျိုးမှာကိုယ်အိမ်ထဲမှာပဲနေဖို့မလိုဘူးလားခင်ဗျာ
ဒီစားကျွန်တော်ပြောပြန်ပြောပါမယ်စံတရားရှိတယ်တကယ်လို့ဒါအဲ့ဒီ COVID-19 ရှိပြီဆိုတော့သူကဖိတ်ဆိုလေးလို့ရပါဘူး COVID-19ဖြစ်နေလို့တောင်းရရှိတယ်ဥပမာဒီမှာကျွန်တော်ပြောလာတဲ့ဒီနိုင်ငံများနေကြတာဒီလူစားတို့မှာဖြစ်တာကိုဖြစ်ချင်တယ်ဖြစ်မယ်ဖြစ်ချင်မှလည်းဖြစ်မယ်မသိဘူးတံတရားရှိတယ်တံတရားရှိပြီဆိုရင် quarantine လို့ပါလားကျွန်တော် self quarantine လို့ပါလ
ားโอเคပါအဲဒီဟာတဲ့တစ်ဆင့်မျက်နှာကကြတော့ isolation ပေါ့နော် isolation ကြတော့ရောဘယ်လိုသဘောပါလဲခင်ဗျာ
isolation ဆိုတာတော့ဒီကြားခွဲကိုထုတ်လိုက်တာဥမာကျွန်တော်ဒီမျိုးလိုပြည့်ပြည့်ပြလို့ဆိုတော့စေယုံမှာလည်းဖြစ်ဖြစ်သတ်မှတ်ထားတဲ့နေရာမှာဒီယောဂဖြစ်တဲ့မျိုးသတ်မှတ်ထားပြီးတော့ကျန်းမာရေးဝန်ထမ်းတွေစီရီယာဆောင်ကြည့်ရတာဆိုလို့ရှိရင
်ဟုတ်ကဲ့ပါဒေါက်တာမြတ်ထူရဇက်ဒေါက်တာတမန်တန်ဒီအခြေအနေကြီးကနှစ်ပေါင်းများစွာတကဘာလုံးမကြုံဘူးသေးတဲ့တကယ့်အခြေအနေတကြီးပေါ့နော်ကဘာမှာအရင်ကဖြစ်ဖူးတာတွေဖက်ကိုပိုဆိုးပြီးတော့ကျွန်တော်တို့ဆရာတို့တက်တန်းအတွင်းမှာတကားမှမကြုံဘူးမဖြစ်ဖူးသေးတဲ့အခြေအနေပါဒီတော့မြန်မာလူလူအနေနဲ့ဒီလိုမကြုံဘူးသေးတဲ့အခြေအနေတစ်ခုကိုရင်ဆိုင်တာမှာအခုနဒေါက်တာမြတ်ထူရာဇက်ပြောသွားသလိုနေထိုင်ရတာတွေကိုသူတို့အသားကျနေတဲ့သွားမှုလာမှုနေမှုထိုင်မှုပုံစံတွေအောက်မှာလုပ်နိုင်ပါမလားခင်ဗျာ
ဆက်တယ်လို့ပြောလို့ရတာပေါ့နော်ဘာလို့လဲဆိုတော့ဥမာခုနကဆက်တူပြောတဲ့ quarantine ပေါ့ကျွန်တော်ကွာလာဆိုတော့ခတ်ခွာခွာခွာခွာလေးနေတယ်လို့သက်သက်လေးနေတယ်လို့အဲ့ဒီလိုဒီမှာပြောကြတာနော်ဒီကြခွဲထုတ်တာကတော့ isolation ဖြစ်တဲ့သဘောကိုပြောကြတာအဲ့တော့ဖြစ်တာကကျွန်တော်တို့ရဲ့ဒီအိမ်ဒီလျှောက်ပုံပေါ့နော်အများတော့အဆင်ကအမှပုံစံမျိုးပေါ်ဆိုင်နော်ဆိုတော့ဒီကြခန်းဆိုလိုက်ရတာကျွန်တော်တို့မှာမျိုးတယ်နော်ကျွန်တော်မိသားစုအားလုံးမိသားတယ်။နောက်ဒီနောက်နိုင်ငံတွေမှာလေ privacy issue တွေကြောတယ်။ဒီကြာဘူးရဲ့ပေါ့ဘူးနေတဲ့အခါမျိုးအဲတော့မင်းတွေရော
ချက်နဲ့ချက်နဲ့ဆိုတဲ့သဘောကပါလို့ဆိုတော့ဒီချက်နဲ့ကြီးများတယ်နော်အခုတစ်ချက်ကျွန်တော်တို့ကမိဘဒီလိုပဲအူအူကြတယ်အဲ့ဒီအမျိုးမှာအတဲ့ရဲ့ကြီးတဲ့မိဘတွေကြီးဆက်သွားဖို့အလားအလာဒီများတယ်နော်အဲ့တော့အဲ့ဘာဘာလို့ကအဲ့ဒီလိုကြားဖြစ်ချက်လို့ရှိတယ်အဲ့လိုတန်မြတ်ဖြစ်တယ်နော်ကွာပတ်သက်သွားတယ်။တန်မြတ်ဖြစ်တဲ့ကပတ်သက်သွားတယ်။ဆက်ပေါက်ပေါင်းလို့လူတွေလိုအပ်လာတယ်။အဲ့ဒါဆက်ပြီးပြီးပြောတယ်ဆိုရင်ဒီလိုအသုံးဆောင်ပစ္စည်းအားဖြင့်ဒီလိုအခုဆွဲထုတ်ပြီးတော့ကျွန်တော်ထားမယ်ဆိုတာမိသားစုတိုင်းကစဉ်းစားထားဖို့ဒီလိုမျိုးဖြစ်နေ။ဒီလိုတိတိကျကျနေနေလိုက်လာကြလို့ဒီမှာအဖြစ်ရှိရင်ဒီမှာကျွန်တော် Texas ကိုမျိုးစာရေးပြောက်လေးရအောင်နော်ဒီမှာစာရေးများဆိုရှိပြီးဒီကဆက်ရှိတယ်ဒီကဒီကလေးကိုချိန်ပြီးပါဒီကတော့အဲ့ဒီလိုဒီမှာလေးချိန်ပြီးတာမျိုးဒါလည်းပြဿနာကြီးဆိုင်တယ်ဒီမှာကတော့တသက်ဆန်းနေရှိတယ်နေရာတွေရှိတယ်အိမ်တွေကအဲ့လိုဒီလောက်ဆွဲပြီးလို့ဆိုတော့လုံးလို့ရတယ်ဒါပေမဲ့ဒီမှာတိုင်းကလူအနေထားမှာတော့ဆက်လို့ရဖြစ်နေဒါပေမဲ့လုံးတယ်လောက်ပါမှာပဲမလုံးလို့မဖြစ်ဘူးအဲ့တော့ဒီသားကစေသားပါ
ဟုတ်ကဲ့ပါဆိုတော့တီချခွဲနေတာတီချခွဲထုတ်ထားတာလို့ねပတ်သက်ပြီးတော့အတန်ရှင်းပြီလို့ယူဆပါတယ်ဒီတော့နောက်တစ်ခုဖြစ်တဲ့ social distancing ပေါ့ဒေါက်တာတင်မောင်တန်းခုနပြောသွားတာရှိပါတယ်အဲ့ဒါလေးပို့ပြီးတော့ရှင်းအောင်ပြန်ပြောပြပေးပါဦးခင်ဗျအ
ဲကျွန်တော် cut off ပေါ့ခေါ်လေးကြီးရဲ့နော်အဲများသောအားဖြင့်သူကဒီနောက်ကိုသူက physical distancing နဲ့တူကြတယ်ဒီကိုကိုလူမှုဆက်ဆံရေးရှိလို့ရတယ်လူမှုဆက်ဆံရေးပွားဖို့မလိုဘူးเนาะဥမာအပြင်အခုလိုချိန်မျိုးမှာ Messenger နဲ့ Facebook တွေတာတွေ Facebook ကပြောနေတာတွေဆက်ပြောတာရရနော် Social Media ကိုသုံးပြီးတော့လူမှုဗီဒီယိုတွေသုံးပြီးတော့လုပ်လို့ရပါတယ်အဲဒီနဲ့ကျွန်တော်တို့အဆက်ဆံမလုပ်ဖို့မဟုတ်ဘူးဒါလည်းခွာခွာလေးနေနေနော
်ဟုတ်ကဲ့ဆိုတော့ဒေါက်တာမြတ်ထုဒေါက်တာတင်မောင်တန်းပြောသလိုခက်ခွာခွာလေးနေတယ်ဆိုတော့ကိုမြမလူလူနားလဲအောင်ပို့ပြီးတော့အသေးစိတ်ရှင်းပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ခင်ဗျာအဲဆယ်လ်ဖုန်းနံပါတ်ပြောပါလိမ့်မယ် social distancing ဆိုတာဘယ်လိုလုပ်ရတာပေါ့။အဲဒီနည်းခုနကပြောတော့လို့ကျွန်တော်နည်း physical distancing လို့ပြောတယ်လို့ပြောတာ။ဒီကဒီဟူးဆက်ဆံပြီးတော့ဒီလိုအရှင်းနဲ့ပြောပြီးယူကြည့်ပါတယ်။ကျောင်းနေတဲ့စကားပြောနေလို့ကျောင်းနေတဲ့ဆက်တွေ့ရှိလို့ယူကြည့်တယ်နည်းခုခဏချင်းဖတ်ဖို့ဝင်ရပါဘူး။အနည်းဆုံးကကျွန်တော်ကလည်းဒီမှာဆက်လို့6ပြီ။နော်6ပြီခွာပြီးနေရပါတယ်။ဘာကြောင့်လဲဆိုဒီvirus ta problem ပါနော်ဒီဝါလေးနဲ့ပေါ်ပြီးတော့တယောက်ကနေတက်ပြီးစကားပြောရင်ပြီးသွားတာဖြစ်တာနော်ဒီဆိုဒီသူကနေပြောတယောက်ကအကြက်သဖောင်း and you sin ပတ်သွားပြီးတော့နောက်တယောက်ကိုပြီးအောင်အဲ့တော့အဲ့ဒီမှာဒါယူပြီးတော့6ပြောက်ခွဲထားရဲ့ပြောင်းနေပြောင်းနေခုခုအလားလာနေတာဒါကြောင့်ဟုတ်လို့ပြောင်းနေပြောင်းနေခောက်ခောက်ဝင်ရပါခောက်ခောက်ဝင်ရဆိုတာခုနပြောလို့ပေါ့ဟုတ်ပြီနေကြပါအဲ့ဒါကိုအခုလိုတုံးတာ social distancing ပေါ့ကျွန်တော်အနေနဲ့ physical distancing လို့ပြောလို့
ရပါတယ်။ Okay ဆရာဦးတမောင်တန်းအေးခက်ခွာခွာလေးနေကြမယ်ဆိုတော့ကျွန်တော်တို့မြန်မာလူထုဆိုတာကသိဖို့ရရင်းနှီးတတ်သူတွေလို့သတ်မှတ်ကြပါတယ်။ပြီးတော့တယောက်နဲ့တယောက်လည်းလဲတကင်းရှိတတ်ကြတဲ့သူတွေပါ။တခါဘာသာရေးအရာအနေနဲ့အများစုကလူစုဝေးကြတာမျိုးတွေလည်းရှိသေးဆိုတော့ဒီလိုခက်ခွာခွာနေဖို့ဆိုတာမြန်မာလူထုတွေပုံများခက်နိုင်ပါလားခင်ဗျာ။
လက်ခုပေါ့နော်ဒီလူတို့အာကိုကြီးဒီလူတို့ခြေတိုက်ကလိုက်လာတယ်အလေသားမှာဆိုလို့ရှိရင်တော့ဒီလူကဖြစ်တာပေါ့နော်အခုတစ်ခါလေးကြတော့လေဥမာဒီတိုးတက်ပြီးတဲ့နိုင်ငံတွေအမေရိကန်မှာဆိုလို့ရှိရင်ဆရာကဘုန်းတော်ပါလိုက်လာကြတာရှိအဲ့ဒီလိုပွဲတွေလည်းနေသွားမယ်ဘားတွေတက်တယ်နေထိုင်ကြတာလည်းရှိတယ်ဒီလိုဒီတိုးတက်နေကြရတယ်ပေါ့နော်ဆိုတော့မြန်မာအမေရိကန်မှာအဲ့ဒါလေးဒီမှာလေအဲ့ဒီခါမျိုးတွေမှာကြာလို့ရှိရင်အတာဆက်သုံးရတာတချို့အဲ့တော့တချို့ရှားဝေတွေကြာမှာ Facebook တွေမှာပြင်လာတာရှိတယ်။ဒါမှအဒီ UNICEF ကကျွန်တော်မိတ်ဆွေပြောပြတယ်ရှိတယ်။ဒီလိုဒီလိုမျိုးကိုအားကိုးတယ်။ဒီလိုမျိုးကလိုက်တယ်ဆိုတာလည်းလိုက်နိုင်အောင်ကောင်းဆုံးပဲနော်။ဒါတော့ဒီလောက်ဒီလိုမျိုးဖြစ်တာရှိတယ်။မှအခုဆိုရင်ကျွန်တော်နောက်ဆုံးအခုတော့ဒီပြောပါဆိုရှိကြတယ်ဒီလိုမှာပြတ်မအောင်ဒီအမေရိကပြန်လဲဒီမှာချင်းအောင်ဒီနေရာလေးစားအဲ့ဒီကြောင့်ရောင်းလို့ဒီလိုဆက်ပြောလို့အဆောပိုင်း ဖြစ်နေတာဒီကြားဖက်ဖြစ်နေတယ်ထားတာနော်အဲဒီအတိအကျတော့ဒီလူအနေနဲ့ဘာဖြစ်စေခါမလို့ဆိုလို့ရှိရင်အဲဒီလိုအရှိရောပါဗျာအမိတ်တွေပါလေအာနာဆက်၃000လို့ရှိရေဒါမှမလို့ဒီဒါကဒီလိုတိုက်ဖြစ်တဲ့အချိန်မှာအတုံးကျတဲ့အနေအထားမှာရှိတယ်ရှိပါတယ်နာလို့ထားမိတယ်ဒီလိုအဲ့ဒါအရှိရောနေနေတာကိုချိန်ပေါ့တိုင်နေပေါ့နော်တိုင်နေတာတော်တော်ကြီးကြီးပါအခုဆိုရင်ဒါကျွန်တော်ပတိန်ကဆောင်ဝင်ရဲ့နော် Facebook မှာသင်ထားလို့လည်းနောက်ကျသွားတယ်နော်ဆိုတော့ဒီဂျပန်ပြည်ထောင်မှာနောက်ကျသွားတယ်ဒီတိုင်ကြီးနောက်ကျသွားတော့ချိန်ကြောင်းမလို့လုံးရမယ့်ပြဿနာကိုလုံးဖြစ်တဲ့ပြဿနာကိုအာနာဇက်သုံးရမယ့်ပြဿနာအာနာသုံးရတဲ့ပြဿနာကိုအန္တရာယ်ကြီးမားနိုင်တဲ့အနေအထားပါအကလည်းအရှိကိုပါနေတယ်နော်။ဒါကြောင့်မို့ကြောပိုင်းနေတယ်လေခုနကဒီကအာနာသုံးဖို့ဒီကရေးချောက်တင်ရောက်တာတော့သမောပြစီအစိုးရဖြစ်စေတာမင်းဒီချိန်မှာပြည့်သုံးတိပြည့်လုံးတိုက်တယ်လို့ယူဆလို့ရှိတယ်ဆိုတော့တော့အခုလိုမှဖြည့်ပြီးဒီမှာစပြီးဒီလက်ကအခုအမချမ်းညာဒီမှာလည်းလုံးဝကိုအိန္ဒိယမှာလူကိုလေရမယ်ဆိုပြီးတော့ပြတ်ထားတဲ့အဖြစ်ကိုဒီလိုမှာဖြစ်သွားခဲ့ပြီးအခုမှဒီလိုဖြစ်အဲ့တော့သုံးသောစီးကြီးဒီလောက်ခဲ့လို့ရှိရင်လောက်ဒီကြောင့်မများနိုင်ဘူးနော်။ကာတိတိဦးတဲ့ဒီဒီကနားလဲပြီးပြီ
။ဟုတ်ကဲ့။တော်တော်များများဒီခွာခွာနေဖို့ဆိုတာနဲ့ပတ်သက်ပြီးမြန်မာလူလူအနေနဲ့ကိုယ်တိုင်ကသူများစီကနေယောဂပူမကူဆက်အောင်တခါအကြောင်းမလားလို့အချိန်နည်းမျိုးမျိုးရကူဆက်ခံရပြီဆိုရင်လေယောဂပူကိုတည်ဆောင်ပြီးတော့တခြားလူတွေစီတဆင့်ကူဆက်တာမျိုးမဖြစ်အောင်ကာကွယ်ဖို့ဆိုရင်မြန်မာလူလူကိုအကောင်းဆုံးဘယ်လိုအကြံပေးချင်ပါလဲခင်ဗျာ။
ကောင်းဆုံးကြံပေးချင်တာတော့ဒါတင်းမှာပါဝင်ရှိရတယ်။ခုမိသားစုနဲ့တော့တိုင်းပြည်တော့ပါဝင်ရှိရတယ်။ကျွန်တော်ဒီဥစ္စာတိုင်းပြည်ရဲ့အခက်အခဲအခြေကျေကျွန်တော်ပြောကြတာဆိုသူစပွဲလို့ခင်ဗျာ။ကျွန်တော်တို့နဲ့တိုက်နေရတဲ့လူကမမြင်ရတဲ့လူကမြင်ရတဲ့သတော်ပါလို့နော်။ဒီကျွန်တော်တို့နေနေမိသားစုကတည်းကတိုင်းပြည်ရဲ့တိုင်းပြည် selection တိုင်းရေးတဲ့ကပူတိုင်းကိုကြပါဝင်ရှိရတယ်။အဲ့တော့ဒီမှာဆရာကျွန်တော်ပြောတော့လို့ MPD ဆိုင်ရမှာအဖြစ်ဖြစ်အများကြီးရှိတယ်။ဒီကလုံနေလို့လုံးဝမပြောဘူး။လုံးဝမလိုရဲ့ဒီစား America မှာ Spain မှာဒီ Italy မှာ South Korea မှာဟို UK မှာအဲ့မှာမှပြောပါ။ဒါပေမဲ့ဖြည်းဖြည်းလို့ခုမှမလို့ခုစင်ကိုယ့်အသက်ပါမစားတော့တန်းကြည့်တော့ဒီကောဒါကြောင့်ဟိုဒီအားလုံးကဒီ COVID-19 နဲ့ကျွန်တော်ဒီမိုကရေစီရေးထောက်ရှားခဲ့တယ်လို့တန်းကြည့်စင်တန်းကြီးပြန်လို့ရှားခဲ့တယ်လို့တောင်းပြီးကြားပြီးတော့ဟောက်ဟောက်ကွာနေရလူမရှိတယ်လို့ပြောနေတယ်ဟုတ်ဒီကိုဒီတားကိုတန်းကြည့်ကိုချိန်အခုလောကန်မဟုတ်ပါဘူးရပါဒီမှာပြတ်ဒီမှာတော့ပြောတော့လို့နော်ဒီဒီပေါ့အာနာသက်ဆိုင်ကျွန်တော်ဒီဒီကျမကြီးဒီဒီအများကြီးရှိတာလိုအပ်တာကိုတို့ပြောတယ်နော်ဒါဒီနည်းဒီဒီပေါင်းလို့မရှိဘူးလိုမမအောင်ဘူးဒီဒီအာနာရဒီဒီပေါ်မှာမဟုတ်ဘူးကျွန်တော်ပြောချင်တာကတော့ဒီ COVID-19 ဟိုဒီဒီရှိတိုင်းဒီရှိလူချစ်စိတ်ရင်းနဲ့တပီးဝါဒဘူးဒီလိုမျိုးဘာလို့ကျွန်တော်တို့ကျင်းနေကြပါ့မလဲ
ဆရာဒေါက်တာဒီမုံတန်မြန်မာလူလူအနေနဲ့အခုလိုအကြံပြုသလိုမျိုးအတော့ကိုတတိထားပြီးတော့အလေးနဲ့လုပ်ဖို့အချိန်ရောက်နေပြီလို့ပြောနိုင်ပါဗျာခင်ဗျာ
အဲရောက်တဲ့သူတွေရောက်တယ်လို့ပြောလို့ရတယ်ဒီပြပါစေတူတော့ပါယူပြောတော့စေတူပါလို့ဒီ COVID-19 လိုက်ပြီးပါတော့ဒီ virus ကိုတိုက်ချက်တွေအများကောက်ရတဲ့အခါမှာအရင်တည်းလို့မျိုးတဲ့အခါချက်တော့ဖြစ်ပါတော့ပထမချက်ကချင်းကဒီမှာအယူသွေးတွေမှာတဲ့စမ်းမယ်ဆောက်ရှောက်မှုဆိုင်လို့ရှိဒုတိယတစ်ချက်နော်ကျွန်တော်အုတ်ဆုံးမှုအစ်စ်အဲလက်ရှိဆိုရအောင်ဒီကတော့160ကျော်နော်စေ30ကျူပို့သုံးခဲ့ဒီကျမကြီးသုံးစိမသုံးခဲ့တဲ့ပုံကြီးပို့လို့ရှိခဲ့တာအစားပြီးပေါ့နော်ကျွန်တော်ရှိနေခဲ့တဲ့ဒီကံက
ပထမနှစ်ချက်ပြီးသားတယ်ကတော်တော်လေးအားနာတယ်။ဒါပေမဲ့လူမှုအရေးကြီးနော်ဒီလူကိုအားကိုးတယ်ဆိုတော့ဒီလူအကြီးကြီးအားကိုးပြီးလုပ်တယ်ဆိုတော့ဥပမာအားကိုးကျွန်တော်တို့အစိုးရကလည်းမှာဒီတောက်ကြည့်တယ်စာပေတိုင်းစုံမယ်ဆိုပြီးတော့ကျွန်တော်တို့အကျိုးရတယ်အခုဆိုရင်မတ်လ15ရက်ကစပြီးပြရတယ်။နည်းနောက်ကျသွားတယ်ဆရာ။ဒါမျိုးပြောတယ်လို့ပဲ။ဒါပေမဲ့အဲ့ဒီ15ရက်မတိုင်ခင်လုံးကဝင်ခဲ့တဲ့မိန်းကလေးကလာတဲ့ဒီ YouTube ဒီ RS ဒီစပြီးလိုက်တာနော်။ဒါမျိုးရှိဘူးလို့မပြောနိုင်ဘူး။အဲ့တော့ဘာလုပ်နိုင်လဲဆိုလို့ရှိရင်ဒီလိုအရေးကြီးနေလေ။ဥပမာကွန်ပျူတာသိရှိတဲ့အတူတူရှိနေဆိုင်ကြရပါတယ်။ဒါကိုရပါတယ်။အဲ့ချက်တဲ့ကိစ္စမဟုတ်ပါဘူး။နော်။ဒါကပူပေါင်းဆောင်ရွက်လို့ရပါတယ်။အဲ့ဒီတော့ကြိုးလို့ရတယ်။အဲ့ဒီ model ကအခုချိန်မှာကျွန်တော်တို့ချိန်မှာလည်းအဲ့ဒီလို application နဲ့လုပ်ထားမယ်ဆိုလို့ရှိရင်အများကြီးတောက်ပြီးပြီးနိုင်တယ်။ဒါရီယာကျေစလာလို့ဘာလို့လဲဆိုနိုင်ငံကြီးမှာ covid ဖြစ်ပြီဆိုလို့ရှိရင်ပုံပြီးပြန်သွားတဲ့လုံးပဲတက်သွားတာနော်။ဆိုတော့တမန်လားသုံးလားပြည်နေတယ်။ဆိုတော့လာတော့မယ်ဆိုတော့ဒီစက်ပေါ်တာကျွန်တော်တို့ဒီစက်ကပြည်လို့ရတယ်။ဒါပေမဲ့အဓိကကျွန်တော်တို့အားကိုးအမှအတော်ကြီးစနစ်ပေးတာဖြစ်ဆက်ကြတဲ့လေပြောတဲ့ဒီလူအရေးကြီးတယ်။ဒါကိုအားဟုတ်မှဖြစ်တယ်မဟာပြူရအရ။အဲ့ဒီအတွက်အရက်တဲ့အတွက်ကြီးပြီးတော့ပူပေါင်းဆောင်ရွက်ချက်လို့တယ်။တန်းတန်းချက်တွေလည်းအစ်သက်သက်နေနဲ့ချပြီးတော့ဂျမ်ဘူဝေအဖြစ်အစိုးရအက၆ပတ်ပြီးပြီးဒီနေရာဒီမှာပါလို့ရှိရင်ပြောချင်တယ်။တို့အစိုးရပေါ်သွားပြီးတော့ဖြစ်မှာ။ဒီသင်္ကေတလေးဖြစ်နေကြရတယ်ဆိုတော့သိဉာဏ်ရဲ့ကျွန်မရဲ့စနစ်ပေါ်ဥဒါရေးစနစ်ပေါ်မှာအကြိုက်တရားမှုရှိတယ်။ဒီမှာဒီမှာစီးရုံနဲ့လူနာမရတဲ့ပြဿနာအပေါ်မှာအများအကြီးကိုတော့ဝင်လို့ရှိတယ်။အဲဒါမှမဟုတ်ဒါတွေကိုကြည့်ပြီးတော့လုံးတယ်လို့ကျွန်တော်အခုတည်းကလေးလေးလေးနဲ့ထားပြီးတော့ပေါ့နော်။ကျွန်တော်ကတော့ဘုတ်ကြည့်စထားပြီ။
ဒေါက်တာမွန်တန်းပြောသလိုတေချာကြိုတင်ပြင်ဆင်ထားရမယ်၊တေချာလုပ်ရမယ်။ဆိုတော့ဒေါက်တာမြတ်ထုကိုယ်တိုင်အနေနဲ့ရောမြန်မာပြည်ရဲ့ COVID-19 အရေးရင်ဆိုင်ရမယ့်အခြေအနေနဲ့ပတ်သက်လို့ဘလောက်ထိများစိုးရိမ်စိတ်ရှိနေပါလဲခင်ဗျ။
ကျွန်တော်မောင်တန်ပြောပါဦးတယ်ကျွန်တော်လက်စားရရှိနေမှာပဲစိုးရိမ်စရာဘလောက်တောင်းတယ်လို့ဆိုတော့ဒီဒီဆုံးနေဖြစ်ဖို့ပြန်ကြည့်တော့အမှုဆိုရင်အားလုံးတိုင်းပြည်တော်ကဘာလို့မှဒီလေးသိန်းဒီပါတင်လို့ပါဘူး။ဒီဆုံးမှာလည်းဒီမကောင်းတာရှိပါတယ်။အဲ့တော့ပူပြီးရစင်နေပူပြီးရဖြစ်လာတယ်ပူပြီးရပြီးရမလို့နေတယ်ဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာအဲ့တော့ဆိုရင်းကြီးကတောင်းလာဆိုအမှန်တကယ်ပြောရအောင်။ဒါကြောင့်ဟိုလည်းတကဘာလုံးဝမကြည့်ရောအသက်နိုင်တယ်ပြီးတယ်။အချက်အလက်တော့ဘာမှမပြောတော့ဘူး။ဆက်မအေးစင်းနေတာကမှလို့ဒီကြီးကဘလို့ရတာဒီမှာဒီမှာမပြောပါဘူး။အမေရိကန်လိုနိုင်ငံမျိုးပါတော့ဆက်မအေးစင်းနေတယ်ချင်းချင်းတက်ပြီးမအားနေတက်ပြီးဒီမှာအမှုရပါကျွန်တော်ကဒီသက်ရှိစေဒီမှာပုံမှန်သက်ရှိစေထားလိုက်ပါတော့ကျွန်တော်ဒီမှာဒီတတီကြီးတွေတော့ personal protection တွေဒီတော့မကိုနိုင်တဲ့အမျိုးဆုံးတော့ကြာဝင်ဒီမှာဒီကျွန်တော်ကအားလုံးကပြထားရမှာပါအဲ့တော့ဒီမှာပြောရမှာဆိုသက်ရှိစေတာတော့ရှိတယ်အဲ့မဲ့ဒီလူတွေကတကယ်ကိုဒီချင်းလုံးနိုင်ဒီအရကြာဝင်၅ရောက်တာပြီးတယ်ပေါ့အမြဲတမ်းလေးရောက်တော့အခုနေဆရာဝန်နဲ့ပြောကြတယ်ဒီမှာဒီသက်သေးကကျမရဲ့ဥစ္စာဒီတန်ရှင်းဥစ္စာအားလုံးဒီစိမတ်တမတွေဒီရင်းဒီလိုကြတယ်ဆက်တာအဲ့တော့ဒီမောအင်းနဲ့ကျမကပြစ်မှာပြောရမယ်ဆိုကျမရဲ့ဝန်တန်းရမယ်ဒီဥစ္စာမျိုးတွေပါတယ်နောက်မှ PDD ကနေပြီးတော့ဝိုင်းဝိုင်းဝိုင်းဝိုင်းနဲ့ PDD ရလို့ကြာတယ် PDD ကဝိုင်းဝိုင်းနဲ့တဲ့ဆိုရပြောနေလူကြီးဒီဒီဝန်ထဲကအလုံးကဝိုင်းပြီးတော့မှုကြတယ်အချိန်ထဲမှာလေတမ်းပါတော်နဲ့ဒီဒီကအလုံးကလည်းဒီဒီနဲ့အန်ဒီအလာဟုဒီဒီကအကြောက်ကြောက်လေးတွေပြလာဒီအချိန်မှာအလုံးဒီဒီနေလို့ကြတယ်ဘယ်သူမှငါတော်ရင်ငါတက်တယ်ငါခေါင်းဆောင်ကြီးဒီလို့ပြောစာအလုံးဒီဒီဝိုင်းဝိုင်းဝိုင်းကိုစရမလားနေပြီးတော့လုံးကြမယ်ဆိုရင်မအောင်မြင်ကြပါမှမရှိဘူး။ဒီ virus ကပြောင်းပြန်လာလို့ဒီအခုပါ COVID-19 ကတော်တော်ကြီးမှာအမှတ်မှားလို့ဆိုရတယ်။ဒ ီအန်ဂျီကိုကျွန်တော်ပြောနိုင်တယ်တခုပဲရှိတာမြန်မာပြည်သူအလုံးစီစီရုံရုံနဲ့သက်တိုင်ဝင်ဝတိုင်းပြည်အချို့ပဲရှိတယ်ကြာတယ်ဒါပေမဲ့ဆက်ခဲ့ပါလွယ်ရောလုံးဝမလွယ်ပါဘူးပြောမပြောလက်ချိုးကြီးခုနေကြမယ်အတူတူပြောနေကြမယ်ဟုတ်တယ်နော်
ဟုတ်ကဲ့ပါခင်ဗျာဆရာဒေါက်တာမြတ်ထုနဲ့ဆရာဒေါက်တာတင်မုံသန်းတို့ကို VOA ပြည်သက်ကိုစားအထူးပဲကျေးဇူးတင်ပါတယ်ဒီအချိန်တွေကတိတ်မကြခင်အချိန်တို့အတွင်းပြီးသွားမယ်ဆိုပြီးမျောလင့်လို့မရသေးတာကြောင့်နောက်ထပ်လည်းထပ်ပြီးဆွေးနွေးစရာတွေရှိလာအောင်မယ်ဆိုတာသိကြပါတယ်အားလုံးပဲကျေးဇူးတင်ပါတယ်ခင်ဗျာ
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရဲ့ရှင
်။အခုတော့သတင်းချင်းချုပ်ကိုနားဆင်ကြရအောင်ပါရှင်။19ကူးစက်ခံထားရသူစနေနေ့အထိ10ဦးရှိထားပြီးဒီထဲက9ဦးရဲ့ကျန်းမာရေးအခြေအနေတိုးတက်လာတယ်လို့အဆိုရကသတင်းထုတ်ပါတယ်။ကျန်တဲ့ COVID-19 ကူးစက်ခံအတီးပြုလူနာတအုပ်ကိုတော့ဝေဘာကြီးအထူးကူဆေးရုံကြီးရဲ့အထူးကျန်းမာခန်းမှာတီးခြားထားကုသပေးနေကြောင်းလဲကျန်းမာရေးနဲ့အာကစားဝန်ကြီးဌာနထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီ COVID-19 ကူးစက်ခံလူနာ10ဦးနဲ့အနီးကပ်ထိတွေ့ဆက်ဆက်မှုရှိခဲ့သူတွေကိုဖော်ထုတ်ပြီးလဲအသွားလာတမြင်စောင့်ကြည့်နေပါတယ်ရှင်။အမေရိကန်ပြည်ထောင်စုအတွက်ကိုရိုနာဗိုင်းရပ်စ်အဆိုးရွားဆုံးကူးစက်ပြန့်နှံ့နေရာနယူးယောက်ပြည်နယ်နဲ့ဆက်ဆက်ဧရိယာတွေကိုအဝေးအထွက်ပိတ်ဖို့စဉ်စားသုံးသပ်နေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကစနေနေ့နေ့ခင်းပိုင်းမှာပြောပါတယ်။တချိန်တည်းမှာပဲသမ္မတထရန့်ကဗာဂျီးနီးယားပြည်နယ်နော်ဖော့ကရေရက်ဆေးရုံတင်မောက်ကိုစနေနေ့မှာပဲနယူးယောက်ကိုဆေးလွတ်လိုက်ပါပြီ။ကိုရိုနာဗိုင်းရပ်စ်ကပ်ကပ်ရောဂါပေးတဲ့အကြီးအကျယ်ခံစားနေရတဲ့နယူးယောက်ပြည်နယ်တွင်ကျန်းမာရေးဆောင်ရှောက်မှုမှာကူညီဆောင်ရွက်ပေးဖို့အတွက်ဖြစ်ပါတယ်။ကမ္ဘာပေါ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုကြောင့်သေဆုံးသူ3000ကျော်မှာ3ပုံ2ပုံကဥရောပမှာဖြစ်တယ်လို့စနေနေ့ကထုတ်လိုက်တဲ့ AFP သတင်းအေဂျင်စီရဲ့စာရင်းကဖော်ပြပါတယ်။စနေနေ့ကအထိသေဆုံးသူစုစုပေါင်း3003ဦးထဲမှာ21334ဦးကဥရောပမှာဖြစ်ပါတယ်။အီတလီနိုင်ငံကသေဆုံးသူ1023ဦးနဲ့အများဆုံးဖြစ်ပြီးစပိန်နိုင်ငံကတော့သေဆုံးသူ9690နဲ့ဒုတိယနေရာမှာရှိနေပါတယ်ရှင်။ဥရောပနိုင်ငံတွေမှာကိုရိုနာဗိုင်းရပ်စ်ကပ်ရောဂါဖြစ်ပွားနေတဲ့အတွက်မိသားစုတွေအိမ်ထဲမှာနေကြရတဲ့နောက်ကွယ်မှာအိမ်တွင်းအကျန်းဖက်မှုတွေများလာနိုင်တယ်ဆိုပြီးစိုးရိမ်မှုတွေလည်းထွက်ပေါ်လာနေပါတယ်။တနင်္ဂနွေနေ့မနေ့ခင်းအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ COVID-19 အရေးပေါ်အခြေအနေအရ VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ပုံမှန်တင်ဆက်နေကြညနေ6နာရီခွဲကနေ9နာရီအစီအစဉ်ကိုတော့လက်တလောယာယီရက်ဆိုင်ထားမှာဖြစ်ပြီးညဘက်9နာရီကနေ10နာရီအစီအစဉ်နဲ့မနေ့6နာရီကနေ9နာရီအထိအစီအစဉ်တွေကိုပဲတင်ဆက်ပေးသွားမှာပါ VOA မြန်မာပိုင်းဝန်တန်းတွေအားလုံးလည်းအတန်းလွဲ့အစီအစဉ်တွေကိုနေအိမ်တွေကနေထုတ်လုပ်ပြီးပူးပေါင်းတင်ဆက်နေကြတာဖြစ်ပါတယ်မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်း VOA Wine.com အားလုံးကအထူးပဲကျေးဇူးတင်ပါတယ်ကျွန်မသင်ကြီးထိုက်ပ
This program has come to you from the Voice of America, Washington.